ခရှင်လေးပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားဟောကြားခြင်းနိဗ္ဗာန်ကိုကြည်မှန်းပြီးတော့ရည်စဲချခြင်းကျေးဇူးရှင်မိဘနှစ်ပါးနဲ့တကောအလုံးသောဝိညာဉ်များအားညှာတမ်းပေးဝေခြင်းကိစ္စကိုဆောင်ရွက်ပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာဘောဇာတက်ကလေး1384ခုနှစ်ပြာတူလာဇန်3ရက်ခရစ်နှစ်2013ခုနှစ်ဇန်နဝါရီလ14ရက်တနင်္လာနေ့မှာစလိုင်းတောင်ရုံများဆက်ကြအကြောင်းတိုက်သူနှစ်စဉ်လူပြည့်သူလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့84လမ်း38 39လမ်းကြားမှာနေထိုင်တဲ့ကျေးဇူးရှင်မိဘများအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးမန်းမြို့စီရမင်းအထယ်ဆိုင်ရွှေရမင်းအမြန်ရင်အောင်ရတနာခီးသွွာလာရေးလုပ်ငန်းဒေါ်ထေတီဦးနဲ့မောင်နှမများမိသားစုကိုကျော်ကျော်ဦးမကြည်ကြည်ဝင်းတာအောင်ပိုင်ဖြူငွေနှင်းဖြူအထယ်ဆိုင်မိသားစုတို့ဖြစ်ပါတယ်မိမိတို့မောင်နှမတစုကကျေးဇူးရှင်မိဘများအားယေရှုမှန်ထားပြီးတော့မြတ်စွာဘုရားကြောင့်တိုက်တန်ဃာတော်ရှင်မြတ်ပေါင်းအားအာယုံစွန်းနေလေအခါနေစွန်းညနေအခါဆေးပစ္စည်းဖြိုရည်များဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုစာပြေသွားကြတဲ့တန်ဃာတော်များအပါအဝင်မြတ်စွာဘုရားတန်ဃာတော်328ပါးတို့အားတစ်ပါးတစ်ပါးလျှင်ဆက်ပြာမှုတထုပ်စီဆက်ပြာမွေတခဲစီတွားရိုက်စီတွားရိုက်တံပရိဒါတစုံစီအဖြင့်328စုံတို့ကိုလည်းပဲလူတန်းကြခြင်းထိုမှတပါမြတ်ဆက်ကြကြောင်းတိုက်တန်ဃာတော်ရှင်မြတ်တို့ရေရှည်သာသနာတောင်ကိုထမ်းဆောင်နိုင်ဖို့အတွက်ဆွမ်းပရိဒါပင်5000ကျပ်ဆေးပရိဒါပင်5000ကျပ်ပညာရေးပရိဒါပင်5000ကျပ်နဲ့စာကြည့်တိုက်အတွက်လိုအပ်တဲ့စာအုပ်စာပေများဖြည့်စည်းနိုင်ရန်အတွက်5000ကျပ်တို့ကိုလည်းပဲလူဒန်းပူဇော်ကြခြင်းမြတ်စွာဘုရားမာနိုင်ကဆရာတော်တည်ထောင်ထားတဲ့မြတ်စွာဘုရားပညာတော်တင်ကုညီထောက်ပံ့ရေးအသင်ပရိသတ်ပင်ဖြစ်တသိန်းကျပ်ကိုလည်းပဲလူဒန်းကြတယ်မြတ်စွာဘုရားဆရာတော်ရဲ့ဓမ္မစာပေများထုတ်ဝေတဲ့နေရာမှာလည်းပဲဓမ္မဒါနတရားအလူအနေနဲ့တသိန်းကျပ်တန်ဝတ္ထုပစ္စည်းများကိုလူဒန်းခြင်းမြတ်စွာဘုရားနိုင်ကဆရာတော်6ပါးအားတစ်ပါးတစ်ပါးအတွက်2000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းအနုနာယကဆရာတော်6ပါးတို့အားလည်းပဲတစ်ပါးတစ်ပါးလည်းနဝကံမှာ1000ကျပ်တန်ဝတ္ထုပစ္စည်းများဆက်ကလူတန်းကြခြင်းဓမ္မပူဇာအဖြစ်တရားတော်ကိုပူဇော်သည့်အနေအားဖြင့်3000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းကြခြင်းကွယ်လွန်သူဖခင်ကြီးဦးဥစာထွန်အားယေရှုမှန်ထား၍မိခင်ကြီးဒန်နံဒေါ်နန်းဖောင်ကိုအမှုထားပြီးတမီးပြည့်သူမာချူမန္တလေးကဆွမ်းပရိဒါပင်ဖြစ်တသိန်းကျပ်တန်ပစ္စည်းများမိဘနှစ်ပါးအားယေရှု၍တစဲမြို့လမ်းစုံအထက်ကွဲမှဆရာမတော်ချောရင်ကဓမ္မပူဇာဖြင့်3000ကျပ်တန်ဝတ္ထုပစ္စည်းများမန္တလေးမြို့ကျေးဇူးရှင်ဖခင်ကြီးဦးထွန်းကြည်အားယေရှုမှန်ထား၍မိခင်ကြီးဒေါ်တင်ကွန့်တမီးမာလီလေးခိုင်ရမင်းထေဆိုင်မန်းမြို့ကြီးမိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းထိုမှတစ်ပါးနှစ်ဖက်မိဘများအားယေရှု၍ဦးတင်အေဒေါ်ဆန်းတမီးမာသိမ့်သိမ့်စုလိုင်နန္ဒလိုင်ထေဆိုင်ရတနာဘုံစူပါစင်တာမိသားစုမန္တလေးက5000ကျပ်တန်ဝတ္ထုပစ္စည်းများပြင်ဦးလွင်မြို့ဦးညံထွန်းဒေါ်တင်အေးမိသားစုက3000ကျပ်တန်ဝတ္ထုပစ္စည်းများဆိုပြီးတော့မိမိတို့စွာရှိသည်မြတ်ပါရမီဖြည့်ဖက်များကလည်းပဲဝိုင်းဝန်းပြီးတော့လူတန်းကြတယ်အဲ့တော့ယနေ့ကုသိုလ်ပြုကြတဲ့မိဘနှစ်ပါးအားယေရှုပြီးတော့ကုသိုလ်ပြုကြတဲ့ဒေါ်တင်ဦးနဲ့မောင်နှမများဟုဘုန်းကြီးနေနဲ့တရားဒေသနာတစ်ပုဒ်ဇတ်တော်တွေထဲမှာတကုဏဇတ်တော်ကိုအခြေခံပြီးတော့ဘုရားရှင်ဟောကြားတဲ့ဒီတကုဏဇတ်တော်ကိုအခြေခံပြီးဘုန်းကြီးကအနီးအဝေးနေတဲ့သူဆိုတဲ့ခေါင်းစည်းနဲ့ တရားဒေသနာတပုဒ်ကိုဟောကြားပေးမယ်အဲ့တော့နေဝင်းနေတင်သူဆိုတာအဓိပ္ပာယ်ပါလဲဆိုတော့နှစ်ပိုင်းဖွဲ့လိုက်ရင်အနည်းမှနေတင်တဲ့ပုဂ္ဂိုလ်နဲ့ခဝေးဝေးနေတင်တဲ့ပုဂ္ဂိုလ်တဲ့ဒါဝဲအနည်းဝေးနေတင်သူဒါဝအဓိပ္ပာယ်ထက်ပြီးတော့ဝေဖန်ပြမယ်ဆိုရင်အနည်းနေတဲ့သူဆိုတာမရှိမဖြစ်ပုဂ္ဂိုလ်ကိုပြောတာပါအဝေးမှနေတဲ့ပုဂ္ဂိုလ်ဆိုတာမရှိလေကောင်းလေဆိုတဲ့ပုဂ္ဂိုလ်မျိုးကိုပြောတာပါဒါကြောင့်ဒါကိုပြန်ချုပ်လိုက်လို့ရှိရင်မရှိမဖြစ်ပုဂ္ဂိုလ်နဲ့မရှိလေကောင်းလေပုဂ္ဂိုလ်ဆိုတဲ့ဒီပုဂ္ဂိုလ်နှစ်မျိုးအကြောင်းကိုဘုန်းကြီးကအနည်းဝေးနေတဲ့သူဆိုတဲ့ကောင်းကြီးနဲ့ဟောပေးမယ်ဘုရားရှင်ကိုတော်မြတ်ကအရှင်ဒီဝရရဲ့ကျေးဇူးကံမှုကိုအကြောင်းပြုပြီးတော့ဒီတရားကိုတက္ကနာဇတ်တော်ဟောခဲ့တာဒါကိုဘုန်းကြီးကပြန်လည်ပြီးတော့ဓမ္မဒါနတရားလက်ဆောင်ပေးမိပေါ့အဲ့တော့အနှစ်ချုပ်အားဖြင့်ဘုန်းကြီးကတပြားတန်ပေါက်လေးစီထားတဲ့အလုံးလက်ဥချီပြီးတော့လိုက်ဆိုလိုက်သူများပြုအပ်ကျေးဇူးမြတ်ဆက်ဆက်မတည်သူသူများပြုအပ်ကျေးဇူးမြတ်ဆက်ဆက်မတည်သူတည်ပင်တည်ပါဘယ်သောခါမှန်စွာမဆက်သူတည်ပင်တည်ပါဘယ်သောခါမှန်စွာမဆက်သူကိုကရှိဦးမြတ်ကျေးဇူးအထူးစား၍မပြုသူကိုကရှိဦးမြတ်ကျေးဇူးအထူးစား၍မပြုသူပုဂ္ဂိုလ်သုံးမျိုးပေါင်းသင်းယူအကျိုးမရှိဟုပုဂ္ဂိုလ်သုံးမျိုးပေါင်းသိယအကျိုးမရှိဟုမငင်မညူစိတ်မတူဝေးကိုဝေးမှဖြစ်မည်သူမငင်မညူစိတ်မတူဝေးကိုဝေးမှဖြစ်မည်သူဒါကအဝေးနေတဲ့ပုဂ္ဂိုလ်တဏှာဖြင့်ဝေးလေကောင်းလေပုဂ္ဂိုလ်တဏှာဖြင့်ဒီပုဂ္ဂိုလ်မျိုးဟာမရှိလေကောင်းလေပုဂ္ဂိုလ်တဲ့ဒီပုဂ္ဂိုလ်မျိုးဟာ၃မျိုးရှိတယ်ပေါ့နံပါတ်၁ကသူများပြုထားတဲ့ကျေးဇူးကိုဆက်ဖို့နေနေတာဒါပါလဲဆိုတော့ကျေးဇူးကိုမသိသူတဲ့ဒီကျေးဇူးမသိတဲ့ပုဂ္ဂိုလ်ကလည်းဝေးဝေးနေတဲ့ပုဂ္ဂိုလ်ဝေးလေကောင်းလေပုဂ္ဂိုလ်မရှိလေကောင်းလေပုဂ္ဂိုလ်မျိုးတွေမှာပါပါတယ်ဒုတိယပုဂ္ဂိုလ်ကဘာလဲဆိုတော့တိတော်တိပါရဲ့စွန့်တမျကျေးဇူးမဆက်သူတဲ့တိတော်တိတယ်ဆက်တဲ့လူလည်းပဲနားလေတယ်သို့တော့ကျေးဇူးဆက်ဖို့အရေးမှာဝန်လေးနေတဲ့ပုဂ္ဂိုလ်ကျေးဇူးတိပြီးတော့မဆက်တော့ပုဂ္ဂိုလ်ပေါ့ဒီပုဂ္ဂိုလ်ကလည်းဝေးဝေးနေတဲ့ပုဂ္ဂိုလ်လောကကြီးထဲမှာမရှိလေကောင်းလေပုဂ္ဂိုလ်ပဲနောက်တတိယမျိုးစားကဘာလဲဆိုတော့စာ၍ကျေးဇူးမပြုသူတဲ့စကျေးဇူးမပြုဘူးဆိုတာလောကထဲမှာကိုယ်ပဝန်းကျင်ဒုက္ခရောက်နေတယ်ကိုယ်နိုင်ငံသားတွေဒုက္ခရောက်နေတယ်ကိုယ်ရှေ့မောက်မှာဒုက္ခရောက်နေတယ်ဒါကငါနဲ့ဘာဆိုင်တာမှတ်လို့ငါ့ကိုကျေးဇူးရှိတာမှတ်လို့ဒီလိုနှလုံးသားမှာကြောစွာနဲ့စပြီးတော့ကျေးဇူးမပြုသူတဲ့ဒီလိုပုဂ္ဂိုလ်သုံးယောက်ဟာပေါင်းသိမ့်ပေမဲ့ဘလို့မှအကျိုးမရှိဒီဘဝမှာလည်းပဲအကျိုးမရှိပါရမီတွေမပြည့်နိုင်ဘူးတန်ត្រာမှာလည်းပဲနိဗ္ဗာန်ရဖို့အတွက်ဝေးကြီးဖြစ်နေတတ်တယ်တကယ်လို့များခြေကျော်လက်ကျော်ဖြစ်ပြီးအပေတန်၄ပါးတိကြာသွားစေနိုင်တဲ့အတွက်ပေါင်းသိလို့ဘာမှအကျိုးမရှိပါဘူးတဲ့ဒါကြောင့်ကျေးဇူးမတည်သူတည်ပေမဲ့ကျေးဇူးမဆက်သူလိုအပ်နေတဲ့အချိန်မှာစပြီးတော့ကျေးဇူးမပြုသူဒီလိုပုဂ္ဂိုလ်၃ယောက်ဟာဝေးဝေးနေတဲ့ပုဂ္ဂိုလ်တွေဝေးလေကောင်းလေပုဂ္ဂိုလ်တွေလောကီထဲမှာမရှိလေကောင်းလေပုဂ္ဂိုလ်တွေတာကမြတ်စွာဘုရားပြန်လည်ပြီးတော့ဟောကြားခဲ့တာပါအဲ့တော့ဒီလိုပုဂ္ဂိုလ်မျိုးပုံမှာဘယ်လိုနေရမလဲမငင်မညူစိတ်မတူဝေးကိုဝေးမှဖြစ်မိသူတဲ့တွားပြီးတော့မငင်ညူနဲ့ဘာဖြစ်တယ်ညာဖြစ်တယ် ညင်ညိုတဲ့စကားမပြောနဲ့စိတ်လည်းပဲမဆိုးနဲ့အဲ့တော့ညင်ညိုတဲ့စိတ်တူတယ်ဆိုရင်ဘာဖြစ်သွားမလဲကိုယ်ပဲအကုသိုလ်ဖြစ်မှာတဲ့ဒီတော့ပါဠိတော်တော့တဏိကံတံမာအပတ်ကလေးဖြည်းဖြည်းဖြည်းဖြည်းနဲ့ဝေးအောင်လာနေပါတဲ့ဝေးလေကောင်းလေပုံကိုယ်ဒီဝေးဝေးနေတဲ့ပုံကိုယ်ဒီတဏိယဖြင့်လောကီထဲမှာမရှိလေကောင်းလေပုံကိုယ်ဒီတဲ့အဲ့တော့ဒီပုံကိုယ်ဟာ၃မျိုးရှိတယ်ပေါ့နောက်တစ်ခါဘုန်းကြီးတို့ဒါကိုကြောင်းပြန်ပြန်ကြည့်လိုက်အနီးကပ်နေတဲ့ပုံကိုယ်အနစ်နာခံပြီးတော့နီးနီးကပ်ကပ်နေတဲ့ပုံကိုယ်တဏှာဖြင့်မရှိမဖြစ်ပုဂ္ဂိုလ်တဲ့ဒါကတမျိုးရှိတယ်ဒါပါလဲဆိုတော့စောစောကဒေသနာကိုဖြာတိတွေကနီးပြောင်းပြန်ပြန်ကြည့်လိုက်ပေါ့နံပါတ်1ယေရှုသိတဲ့ပုဂ္ဂိုလ်နံပါတ်2သိတဲ့လောက်စွန့်တဲ့လောက်ယေရှုဆက်တဲ့ပုဂ္ဂိုလ်နံပါတ်3လောကကြီးရဲ့လိုအပ်လာရင်ကိုယ့်ကိုယ်ယေရှုရှိရှိမရှိရှိစပြီးတော့ယေရှုပြုနိုင်တဲ့ပုဂ္ဂိုလ်တဲ့ဒီပုဂ္ဂိုလ်မျိုး၃ယောက်ကတော့အနီးကပ်နေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်မရှိမဖြစ်လောကကြီးအတွက်လိုအပ်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒီလို၃မျိုးရှိတယ်။ဒါကိုခေါင်းကြီးတို့ဒီတကုဏဇတ်တော်ကောက်ချက်ချရင်ဒီလိုဒိဋ္ဌိမျိုးထွက်ပါတယ်။ဒါကြောင့်ခေါင်းကြီးကယနေ့ဒေါ်ထေလေးဦးနဲ့မောင်နှမဆွေမျိုးတွေကိုအနီးဝေးနေတဲ့သူဆိုပြီးတော့ဒါမျိုးလေးဖွဲ့ချပြီးတော့ဟောပေးတာပါ။အဲ့တော့ခေါင်းကြီးတို့လောကမှာလည်းပဲမိမိတို့ပတ်ဝန်းကျင်မှာအကဲခတ်ပြီးတော့ကြည်လိုက်ပေါ့တချို့မိသားစုတွေကြတော့ပုဂ္ဂိုလ်တယောက်မရှိတော့ဘူးသေဆုံးသွားတယ်သူမဟုတ်အရက်တပါးကိုအပြီးထွက်သွားတယ်ဒါဆိုရင်ဘာဖြစ်တယ်လဲဆိုတော့သူမရှိမှအေးတာပဲသူမရှိမှအိမ်ကိုအေးချမ်းသွားတာပဲဆိုပြီးတော့မရှိလေကောင်းလေဆိုတဲ့အဓိပ္ပာယ်မျိုးနဲ့ပြောတတ်ကြတယ်ဒီလိုပုဂ္ဂိုလ်မျိုးတွေကတော့ဘုန်းကြီးတို့လောကမှာလူဖြစ်ကြိုးမနှက်ပါဘူးသူမရှိမှကောင်းတယ်ဆိုတော့သူ့ကြောင့်လောကကြီးပူလောင်နေတာသူမရှိမှအေးချမ်းသွားတယ်ဆိုတဲ့အဓိပ္ပာယ်မျိုးရနေပါတယ်။ဒါကြောင့်မိမိတို့လူဖြစ်လာလို့ရှိရင်ဒီလိုပုံကိုအမျိုးသားတွေမှာကိုယ်တိုင်လည်းမပါဝင်အောင်ကိုယ့်ရဲ့မိသားစုတွေကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲတူတွေတူမတွေရစသာသမီတွေရစပြီးတော့ဒီလိုမရှိလေကောင်းလေဆိုတဲ့ပုံကိုလည်းမပါဝင်အောင်ကိုယ်ကနေပြီးတော့ထိန်ချောင်းပြီးတော့ယေရှုတည်တဲ့ဖို့တန်နိုင်တဲ့မြတ်ယေရှုဆက်နိုင်ဖို့လိုအပ်လာလို့ရှိရင်ကိုယ်ဟာပဲကျေးဇူးစပြီးတော့ပြုနိုင်ဖို့ဒါလေးတွေမိမိတို့ကိုယ်တိုင်ကျင့်သုံးပြီးအမွေပေးနိုင်အောင်ကြိုးစားရပါတယ်။ဒါကြောင့်ပတ်ဝန်းကျင်ကိုကြည့်လိုက်လို့ရှိရင်တချို့ပုဂ္ဂိုလ်တွေကွယ်လွန်သွားပြီ။သို့မဟုတ်အိမ်ရနေပြီးတော့တဏှာရာကိုအပြီးထွက်သွားပြီဆိုရင်ကောင်းတယ်ဆိုပြီးဝမ်းသာပြီးတော့ကြံနေရင့်ပဲဆိုရင်ဒီပုဂ္ဂိုလ်အတွက်ကလူဖြစ်ကြိုးမနှက်ပါအောင်။သူ့ကိုကြောင်းပြုပြီးအာလုံအိမ်သူအိမ်သားတွေရက်ွက်တည်နောက်ဆုံးနိုင်ငံမှာမကျန်သူရှိနေပူလောင်မှုတွေခံစားရတယ်ဆိုတဲ့အဓိပ္ပာယ်မျိုးရှိနေပါတယ်။ဒါကြောင့်ဒီလိုပုံပုံမျိုးမဖြစ်အောင်ကြိုးစားရပါတယ်။တချို့ကြတော့မိသားစုတစုမှာပုံကိုယ်တယောက်ခွဲခွာသွားပြီဆိုရင်နှမျောတတာလို့နေခဲ့ကြတယ်။မရှိမဖြစ်ပုံကိုယ်လို့တောင်းတနေကြတယ်။သူမရှိတာနင်းနာလိုက်တာ။ဘုန်းကြီးတို့တောင်မြုံမှာကဏ္ဍောင်ဆရာတော်ကြီးပြန်တော်မူတဲ့အခါကြတော့တိပိတကတရမင်းခွန်ဆရာတော်ကြီးကသာသနာမှာတစ်ပင်ကြီးတစ်ပင်ဂန်းကြီးငါးကန်းရှိတဲ့ထဲကဂန်းကြီးတစ်ကန်းပဲ့ထွက်ကြသွားတာနဲ့ကျိုးကျသွားတာနဲ့တူပါတယ်ဆိုပြီးဝန်နေစကားဆရာတော်ကြီးကမိန့်ကြားခဲ့တာဒါပါလဲဆိုတော့မရှိမဖြစ်ပုံကိုယ်ကြီးရဲ့သင်္ကေတပုံကိုယ်တယောက်ထွက်သွားပြီဆိုရင်ကွယ်လွန်သွားပြီဆိုရင်ကြံ့ရည်သူမိသားစုမှာဝန်နေတတပြီးတော့နှမျောပြီးတော့ကြံ့ရည်ခဲ့ရတယ်ဒီလိုပုံကိုယ်မျိုးတွေကမရှိမဖြစ်ပုံကိုယ်ကြီးသူတို့မရှိနိုင်တဲ့အတွက်လောကကြီးမှာနင့်နာသွားတယ်သူတို့ရှိနေတော့အာလုံလောကကြီးမှာငြင်းချမ်းမှုတွေပေးဆောင်နိုင်တယ်အကျိုးတရားတွေပေးဆောင်နိုင်တယ်ဒီလိုပုဂ္ဂိုလ်ကလည်းတမျိုးရှိတာပေါ့ဒါလေးတွေကဘုန်းကြီးတို့တတိထားစရာကောင်းတယ်ဒါကြောင့်ပုဂ္ဂိုလ်ကိုလည်းစစ်ကြည့်ရတယ်ငါကငါမိသားစုအတွက်ငါရက်ွက်ငါမျိုးနယ်အတွက်ငါကိုယ်ပွေတဲ့ဘာသာသာသနာအတွက်ငါမရှိလေကောင်းလေပုဂ္ဂိုလ်လားသို့မဟုတ်မရှိမဖြစ်ပုဂ္ဂိုလ်လားငါကိုကြောင်းပြုပြီးတော့အကျိုးတရားတွေဖြစ်ထွန်းသွားသလားအရှက်တကွဲအကျိုးနည်းတွေဖြစ်ထွန်းသွားသလားဆိုတာသုံးသပ်ပြီးတော့ဒါလေးတွေကချင်ချင်ရတယ်တကယ်လို့မရှိမဖြစ်လူဆိုရင်ကိုကိုကဝမ်းမြောက်ဝမ်းသာနဲ့ဒီချင်ချင်လေးတွေကိုဆက်လက်ကျင့်သုံးနိုင်ရမယ်ပေါ့အဲ့တော့ဘုန်းကြီးတို့မရှိမဖြစ်ပုဂ္ဂိုလ်နဲ့မရှိလေကောင်းလေပုဂ္ဂိုလ်တနည်းအားဖြင့်အနီးကပ်နေတဲ့ပုဂ္ဂိုလ်နဲ့ခက်ဝေးဝေးနေတဲ့ပုဂ္ဂိုလ်ဒီအင်္ဂါသုံးချက်စီနားလည်သွားပြီဒါလေးကိုဘုန်းကြီးကနည်းနည်းလေးအကြံဉာဏ်ပြန်ပြီးတော့ပြောပေးမယ်ပေါ့အကျယ်နေနေပြန်ပြီးတော့ချက်ပေးမယ်။ အဲ့တော့ဘုန်းကြီးတို့ကြည်တတ်မယ်ဆိုရင်လောကမှာကျေးဇူးတရားတွေဟာတိတ်ပြီးတော့များပါတယ်ကျေးဇူးတရားကိုမြင်တတ်မယ်ဆိုလို့ရှိရင်ကျေးဇူးတရားတွေရှိကြပါတယ်ပထမဆုံးဘုန်းကြီးတို့နေထိုင်တဲ့ဟောဒီကမ္ဘာလောကကြီးကိုကြည့်လိုက်ကမ္ဘာလောကကြီးကလည်းပဲကိုယ့်အတွက်ကျေးဇူးတရားတွေတိတ်ပြီးတော့ကြီးမားတယ်တဲ့ဒါလေးပထမကြည့်လိုက်တတ်မယ်ဖြစ်ပေမဲ့ကျေးဇူးတရားတွေတိတ်ကြီးမားပါတယ်ဘာဖြစ်လို့လဲဆိုတော့မိမိတို့ဒီကမ္ဘာလောကကြီးထဲမှာနေထိုင်ခွင့်ရတယ်ဒါကမ္ဘာကြီးကိုကျေးဇူးတင်ရမှာပဲနောက်ပြီးတော့လေကောင်းလေသန့်နေရှူခွင့်ရပြီးတော့အသက်ရှင်နေထိုင်ခွင့်ရတယ်ကျေးဇူးတင်ရမှာပဲနောက်ပြီးတော့ဒီတစ်တော်တွေဘာတွေရှိနေတဲ့အတွက်ญาติဥတုတွေမှန်ပြီးတော့ဘေးရန်တွေကင်းနေတယ်ဒါကျေးဇူးတင်ကြရကောင်းတယ်ဒါကြောင့်မို့တတ်မဲ့လောကကြီးကမ္ဘာကြီးကိုကြည့်ရင်လည်းကျေးဇူးတရားတွေဟာကြည့်တတ်ရင်မြင်တယ်တဲ့ရှိတော့ရှိနေတယ်တိုင်မလို့မကြည့်တတ်ရင်တော့မမြင်ဘူးပေါ့အဲ့တော့ဒီလိုကျေးဇူးရှိတဲ့ကမ္ဘာလောကကြီးကိုဘာလုပ်ရမလဲတတ်နိုင်တယ်များကျေးဇူးဆက်ရမှာပဲအဲ့တော့ဘယ်လိုဆက်ရမလဲဆိုတော့သဘာဝတယံဇာတာတွေပြုံတိမသွားအောင်ထိမ့်သိမ်းရမယ်ကိုချမ်းသာဖို့အတွက်ကိုချမ်းသာတဲ့ချမ်းသာဖို့အတွက်ဒီတစ်တော်တွေပြုံတိမသွားအောင်မိမိတို့ဆောင်ရှောက်ရမယ်ဒါဆိုရင်လောကကြီးကိုကျေးဇူးဆက်တာတဘာဝတယံဇတာတွေခုဘုန်းကြီးတို့လေဗရောင်းတောင်ကိစ္စမျိုးအေယာဝတီမြေကြီးတင်ဘုန်းကြီးတို့အေယာဝတီမြေတည့်စစ်စီမံကိန်းပုံစံမျိုးတွေပေါ့ဒါတွေလှုပ်လိုက်လို့ရှိရင်တဘာဝတယံဇတာတွေပြည့်စည်ပြီးတော့လူသားတွေဒုက္ခရောက်ကြရမယ်ဒါမျိုးတွေဆိုရင်ဝိုင်းဝန်းပြီးတော့မလုံတင်တဲ့အကြောင်းဒါလေးတွေပြောတယ်ဆိုတာဒါလောကကြီးကျေးဇူးဆက်တာပဲအဲ့တော့ဒီလိုကျေးဇူးမဆက်ဘူးဆိုရင်ဘာဖြစ်မလဲဘုန်းကြီးတို့မြန်မာနိုင်ငံတနိုင်ငံတည်းကိုကြည်လိုက်တယံဇာတသဘာဝတစ်တော်တွေပြုံးတီးကုန်ရပြီအဲ့တော့ချမ်းသာတဲ့ပုံကိုယ်တွေလည်းပဲဒီတစ်တော်ကြီးကိုချမ်းသာတဲ့ချမ်းသာအောင်ခုံထွင်ရှင်းလင်းပြီးတော့မိသားစုချမ်းသာဖို့ကိုယ်တိုင်ဝိုင်းချမ်းသာဖို့ဒီစိတ်ဓာတ်တွေမွေးပြီးတော့ဘာလုပ်ကြသလဲချမ်းသာတဲ့ချမ်းသာအောင်သူတို့ကိုကြောင်းပြုပြီးတော့တစ်တော်တွေပြုံးတီးမှုတယံဇာတပစ္စည်းတွေကုန်ခံမှုအလုံးပျက်စီးကုန်တယ်အဲ့တော့ပျက်စီးတော့ဘာဖြစ်တယ်လဲဆိုတော့တဘာဝဘေးဒဏ်ကလူသားအလုံးကိုပြန်ပြီးတော့ကျေးဇူးကမ်းတဲ့လူသားတစ်ယောက်ကိုအကြောင်းပြုပြီးတော့တဘာဝဘေးဒဏ်ကြီးလူသားတွေခံစားရတာဘုန်းကြီးတို့မြန်မာနိုင်ငံအပါဝင်ယနေ့ခေတ်ကြည့်လိုက်ရေကြီးတဲ့ဒုက္ခတွေတယံဇာတတွေပျက်စီးလို့ဖြစ်ကြရတာတစ်တော်တွေပြုံးတီးလို့ဖြစ်ကြရတာမုံတိုင်းတန်တွေမခံနိုင်တာရေမြင့်ရေကြီးတာတဲ့ကိစ္စတွေငလျင်တန်တွေဒါတွေကဘုန်းကြီးတို့တော်တော်များများဖြစ်လာတာလူသားတွေရဲ့လောဘရဲ့မကြီးမှုကြောင့်ချမ်းသာတဲ့ချမ်းသာခြင်းနဲ့အကုသိုလ်စိတ်တွေကြောင့်တယံဇာတာတွေပြုံးပြီးတဘာဝတွေပျက်စီးပြီးတော့ကမ္ဘာလောကကြီးကလူသားတွေကိုပြန်တန်ခတ်တဲ့အနေနဲ့ဘေးအန္တရာယ်တွေကိုထိမ့်သိမ်းမပေးနိုင်ဘဲနဲ့အလုံးလူသားတွေဒုက္ခရောက်ကြရတာတဲ့ဒါပါလဲဆိုတော့ကမ္ဘာလောကကြီးပေါ်မှာယေရှုကံလိုက်တဲ့အတွက်တမိသားစုလေးလူနည်းစုလေးရဲ့ကျေးဇူးကမ်းလိုက်တဲ့အတွက်လူသားတွေတစ်ကဘာလုံးဒုက္ခရောက်ကြရတာဒါကျေးဇူးကိုမသိလို့တဲ့ဒါကြောင့်ဘုန်းကြီးတို့အလုံးတရားဓမ္မတွေကကိုယ်တိုင်တော်၎င်းကိုယ်နဲ့ပတ်သက်နေတဲ့အလုံးမျိုးဆက်တွေကိုလောကကဘာကြီးရဲ့ကျေးဇူးတရားတွေကိုတီးပြီးတော့သစ်ပင်လေးတွေစိုက်တာတို့နောက်ပြီးတော့စာပင်တောက်ပင်လေးတွေစိုက်တာတို့သစ်ပင်တွေဘာတွေမပြုံးတီးအောင်ကိုယ်အရာရှိဖြစ်သွားတဲ့အခါမှာကိုယ်ကြောင့်ကိုချမ်းသာဖို့အတွက်သဘာဝတယံဇာတာတွေပြုံးပြီးမသွားအောင်ဒါလေးတွေငငယ်လေးရသင်ပေးလို့ရှိရင်ဒါကမ္ဘာလောကကြီးကိုကျေးဇူးဆက်တာတဲ့ဒါဆိုရင်ဘုန်းကြီးတို့လောကကြီးကသဘာဝဘေးအန္တရာယ်နဲ့ပါပြီးတော့ငြိမ်းရေးသွားနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့တတ်မဲ့ဖြစ်တဲ့ဟောဒီကမ္ဘာလောကကြီးကတကယ်တော့ကြည်တတ်လို့ရှိရင်ကျေးဇူးတရားတွေမြင်ပါတယ်ဒီကျေးဇူးတရားတွေကိုစောင့်သိမယ်ဆိုရင်လူသားတွေငြိမ်းချမ်းမှုရတာကိုခံစားနိုင်ပါတယ်ဒါကြောင့်ဒီပုဂ္ဂိုလ်ဟာမရှိမဖြစ်ပုဂ္ဂိုလ်ဒီဒီပုဂ္ဂိုလ်တယောက်သဘာဝတယံဇာတာတွေထိမ့်သိမ့်တဲ့ပုဂ္ဂိုလ်ဟောပြောတဲ့ပုဂ္ဂိုလ်တယောက်ပေါ်လာပြီဆိုရင်လူသားတွေမှာငြင်းချမ်းမှုရာသွားနိုင်တယ်ဒါကြောင့်ဒီပုဂ္ဂိုလ်ဟာမရှိမဖြစ်ပုဂ္ဂိုလ်တဲ့အနိကတ်နေတဲ့ပုဂ္ဂိုလ်ကမ္ဘာလောကကြီးထဲမှာထွက်သွားရင်မကောင်းတဲ့ပုဂ္ဂိုလ်စောစောကပြောခဲ့တဲ့တယံဇာတာတွေပျက်စီးအောင်ချမ်းသာတဲ့ချမ်းသာအောင်အကုန်လုံးကိုချမ်းသာဖို့အတွက်တတော်ရောတော်တောင်းရောရေမြေရောမြစ်တီရောအလုံးလုံးချင်ရလုံးတဲ့ပုဂ္ဂိုလ်တယောက်ကျကျေးဇူးကမ်းတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကျဝေးလေကောင်းလေမရှိလေကောင်းလေတမိသားစုနဲ့နေရတာတောင်းမှကိုပေါင်းစိတ်ခွာနဲ့နေတဲ့ပုဂ္ဂိုလ် နောက်ဆုံးမရှိတဲ့ကောင်းတဲ့ပုံကူလေးမှာပါသွားတတ်ပါတယ်ဒါလေးတွေကိုယ့်ရဲ့သားသမီးတွေတူတွေတူမတွေကိုကိုယ်တိုင်ရောမဖြစ်အောင်ယေရှုတည်တတ်တဲ့ပုံကူတွေဖြစ်အောင်ဝိုင်းဝန်းပြီးတော့ထိန်သိမ်းရမယ်ပေါ့ဒါကဘုန်းကြီးတို့တတ်မဲ့နဲ့ပတ်သက်လို့ဒါပထမချက်ယေရှုရှိပုံလေးကိုဘုန်းကြီးကပြောပြတာဘုန်းကြီးတို့တက်ရှိလောကမှာလည်းပဲယေရှုတရားဆိုတာကြည်တယ်လို့ရှင်မြင်ကြတာပဲဥပမာအဖြစ်အုပ်ချုပ်တဲ့ပုံကူနဲ့အုတ်ချုပ်ခံတဲ့ပြည်သူတွေပေါ့အုတ်ချုပ်တဲ့အစိုးရပိုင်းနဲ့အုတ်ချုပ်ခံရတဲ့ပြည်သူတွေပိုင်းအချင်းချင်းကျေးဇူးရှိကြတာအချင်းချင်းကျေးဇူးတရားလေးတွေမြင်ပြီးဆိုလို့ရှိရင်ဘုန်းကြီးတို့မြန်မာနိုင်ငံပါဝင်ကဘာကြီးရဲ့ငင်းချမ်းသွားနိုင်တယ်ပထမအာနာရှိတဲ့ပုဂ္ဂိုလ်တွေအုတ်ချုပ်တဲ့ပုဂ္ဂိုလ်တွေကပြည်သူတွေရဲ့ကျေးဇူးကိုသိရတယ်ဘာလဲဆိုတော့မိမိတို့ဒီလိုယာဓုအာနာရရှိလာတယ်ဆိုတာပြည်သူတွေရဲ့ထောက်ခံမှုကြောင့်ပြည်သူတွေရဲ့လာဂါတွေနဲ့ထောက်ပံ့မှုကြောင့်မိမိတို့မှာတရားဓုရပြီးတော့ပြည်သူတွေထောက်ပံ့တဲ့အခွန်တွေဘာတွေနဲ့မိမိတို့ဘဝရည်တည်ရတာသာသမီတွေပညာသင်ခွင့်ရတာစာရေးတော်ရေးပြေးလဲတာချမ်းချမ်းသာသာနေနိုင်တာပြည်သူတွေရဲ့ဆက်တာနေတဲ့အခွန်တွေနဲ့မိမိတို့ကနေရတာပြည်သူတွေရဲ့ဒီမိုကရေစီနိုင်ငံတွေဆိုရင်ပြည်သူတွေရဲ့ထောက်ခံမှုတင်မြှောက်မှုကြောင့်တရားဓုအနာကိုမိမိတို့ရလာကြတာဒီတော့ပါလေပြည်သူတွေကယေရှုရှင်တွေဒီလိုမြင်လဲရပဲအဲ့တော့ပြည်သူတွေယေရှုရှင်တွေလို့မြင်သွားပြီဆိုရင်ဘာလုပ်တဲ့လဲပြည်သူတွေအန္တရာယ်ကင်းအောင်နောက်ပြီးတော့ဒုစရိုင်းမှုတွေကင်းအောင်ငါတို့ဘယ်လိုကူညီရမလဲပြည်သူတွေစီးပွားရေးလုပ်တဲ့အခါငြိမ်းချမ်းရင်ရင်လုပ်နိုင်အောင်ငါတို့ဘယ်လိုစီမံပေးရမလဲပြည်သူတွေရဲ့သားသမီးတွေအနာဂတ်အတွက်အင်မတန်မှတိုင်းပြည်အတွက်အားထားရမယ့်လူငယ်တွေပညာတွေတက်တွေဖြစ်အောင်ငါတို့ဘလို့ပြီးတော့ကူညီပြီးတော့လှုပ်ဆောင်ပေးရမလဲဒီလိုနည်းနဲ့ဘုန်းကြီးတို့စောင့်ရှောက်ပြီးဆိုရင်ဒီဟာပြည်သူတွေကိုကျေစုဆက်တာတဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီယာရုအနာရှိကဲ့ငါအနေနဲ့ချမ်းသာတဲ့ချမ်းသာအောင်လုပ်မယ်အဲ့တော့ယာရုအနာဆိုတာရဖို့မလွယ်ဘူးရတဲ့အခိုက်ကလေးတော့ငါကိုကျိုးအတွက်လုပ်မယ်ဆိုပြီးတော့ကိုယာရုအနာရှိတဲ့အခိုက်ချမ်းသာတဲ့ချမ်းသာအောင်ပြည်သူတွေဘာတွေဒုက္ခရောက်တာမလို့လောက်ပြည်သူဗန္ဓာဘာမှမလို့လောက်တက်နိုင်နေမြကိုချမ်းသာဖို့ပဲလုပ်ပြီးဆိုရင်ဒီပုဂ္ဂိုလ်ကယေရှုကမ်းရရောက်သွားတယ်တဲ့အဲ့တော့ယေရှုကမ်းပြီဆိုရင်ဒီပုဂ္ဂိုလ်ကဝေးလေကောင်းလေမရှိလေကောင်းလေပုဂ္ဂိုလ်ထဲမှာပါသွားပါတယ်ယေရှုကမ်းတဲ့ပုဂ္ဂိုလ်ကဖြစ်သွားပါတယ်ဒီပုဂ္ဂိုလ်ရှိနေတဲ့အတွက်လောကကြီးကငြိမ်းချမ်းမှုမရှိပါဘူးတကယ်လို့ပြည်သူယေရှုကိုသိပြီးတော့ပြည်သူတွေစောင့်နေပြည်လဲအောင်ငြိမ်းငြိမ်းချမ်းချမ်းပညာသင်ယူနိုင်အောင်ဆောင်လျှောက်ပေးတဲ့ပုဂ္ဂိုလ်ဆိုရင်ယေရှုဆက်တဲ့ယေရှုပြီးတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့ဒီပုဂ္ဂိုလ်မျိုးဟာမရှိမဖြစ်ပုဂ္ဂိုလ်တဲ့နီးကပ်ဆိုတာနေရမယ့်ပုဂ္ဂိုလ်မျိုးဖြစ်သွားပါတယ်။ဒါကြောင့်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲပညာတက်ကြီးတွေဖြစ်သွားတဲ့အခါဘယ်လိုပုဂ္ဂိုလ်မျိုးစားထဲမှာပါဝင်အောင်ငါတို့ပြုပြင်ပေးတဲ့တည်းပုံသွင်းပေးတဲ့လေဒါလေးတွေကဘုန်းကြီးတို့အရေးကြီးပါတယ်။ဒါကြောင့်ယေရှုဆက်တဲ့ယေရှုပြီးတဲ့ပုဂ္ဂိုလ်ဖြစ်အောင်လုပ်ပေးဖို့အရေးကြီးပါတယ်။ဘုန်းကြီးတို့ဒီပြည်သူပြည်သားတွေအနေနဲ့လည်းပဲအညာမညာတခါတော်ဝကိုယ့်ဘောမှာအုပ်ချုပ်တဲ့ပုံကိုယ်ကြီးရတရားမြတ်တာဆိုတာအုပ်ချုပ်ပြီဆိုရင်တက်နိုင်နေမြတ်တော်ယုံတန်ယုံဒုက္ခမိမိတို့နိုင်ငံရေးအခြေအနေတွေပြောင်းလဲနေတဲ့အချိန်မှာအစင်မပြေတာလေးတွေတော်ယုံတယုံသီးခံပြီးတော့တက်နိုင်နေမြတ်အစိုးရကိုကူညီရတယ်အစိုးရချမှတ်ထားတဲ့စီမင်းလေးတွေကိုဝန်ထမ်းတွေရရပြည်သူတွေရရတက်နိုင်နေမြတ်လိုင်းနာကျင့်သုံးပေးရတယ်ဖြစ်နိုင်လို့ရှိရင်မိမိတို့ကစီကံပြေဝလိုက်နာပြီးတော့ကူညီပေးရတယ်။ဒါဆိုလို့ရှိရင်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကိုမိမိတို့ကလည်းယေရှုဆက်ရာရောက်တယ်ယေရှုတည်ရာရောက်တယ်တဲ့ဒီလိုနိုင်ငံမျိုးဟာဘုန်းကြီးတို့ငြိမ်းချမ်းတဲ့နိုင်ငံဖြစ်သွားပါတယ်။ဒီလိုမိသားစုမျိုးဟာလည်းပဲမိဘရဲ့ယေရှုကိုဦးကြီးဦးလေးဒေါ်ကြီးဒေါ်လေးတွေရဲ့ယေရှုကိုအောက်လက်ငယ်သားတွေရဲ့တိအောက်လက်ငယ်သားတွေရဲ့ပညာရေးကိုတက်နိုင်တယ်များစာရိတ္တကောင်းမွန်ရေးကိုပြုစုပေးတဲ့အတွက်တိုင်းပြည်ကိုငါတို့ယေရှုဆရာရောက်တယ်လူကြီးတွေကလည်းပဲဒါမျိုးလေးတွေသိရတယ်လူငယ်တွေကလည်းပဲလူကြီးတွေရဲ့ယေရှုကိုသိပြီးတော့စိတ်ချမ်းသာအောင်ပေးဆက်မယ်ဒီလိုစိတ်လေးတွေနဲ့လုံအားပါတယ်ဒါကြောင့်ဘုန်းကြီးတို့အုပ်ချုပ်သူနဲ့အုပ်ချုပ်ခံတဲ့ပြည်သူတွေကလည်းပဲအချင်းချင်းယေရှုတရားတွေရှိကြတာပဲဒါမိမိတို့အနေနဲ့မြင်တတ်ဖို့ကြည်တတ်ဖို့ပဲလိုတယ်ယေရှုတွေကတော့ရှိနေကြတယ်တဲ့ယေရှုအချင်းချင်းသိလို့ရှိရင်ဒီပုဂ္ဂိုလ်တွေကမရှိမဖြစ်ပုဂ္ဂိုလ်တွေအနီးကပ်ဆုံးနေရာတွေစိတ်ချမ်းသာလေးပဲတကယ်လို့ယေရှုတရားမသိတတ်ပါဘူးအုပ်ချုပ်တဲ့သူကလည်းပြည်သူတွေကိုလက်ညှိုးထိုးအပြစ်ပြောအနိုင်ကျင့်အုပ်ချုပ်ခံရတဲ့ပြည်သူတွေကလည်းပဲအစိုးရမကောင်းကြောင်းပြော တတ်နိုင်နေများဒါမျိုးတွေကျေးဇူးကမ်းပြီဆိုရင်ဒါပူလောင်မှုတွေဖြစ်ပြီးတော့ဒီပုဂ္ဂိုလ်တွေကမရှိလေကောင်းလေအဝေးကြီးနေသင့်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတတ်ပါတယ်ဒါကြောင့်ဒီထဲမှာပါဝင်အောင်ကြိုးစားရပါတယ်နောက်ပြီးတော့ဘုန်းကြီးတို့မိဘနဲ့သားသမီးဆရာနဲ့တပည့်ပေါ့ဆရာနဲ့တပည့်ဆိုတော့ဘုန်းကြီးတို့တန်ဃာတွေလည်းပါတာပဲအဲ့တော့ဘုန်းကြီးတို့တန်ဃာတွေရောရှင်မြတ်တွေဆရာတော်တွေမိဘဆရာတွေအလုံးဟာကိုယ့်ရဲ့တပည့်သားသမီးတွေကိုပြုစုပျိုးထောင်တဲ့အခါဘုန်းကြီးတို့ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်အောင်နေလုပ်ဖို့ရမသိမအောင်ရိုးသားမှုနဲ့ရှင်တွဲပြီးတော့ထက်မြက်မှုပါဖြစ်အောင်လုပ်ပေးရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီရိုးသားမှုမရှိဘဲနဲ့ထက်မြက်တဲ့ပုဂ္ဂိုလ်တယောက်ကိုကနေပြုစုပျိုးထောင်ပေးလိုက်ပြီဆိုရင်ကြီးလိုက်ဒီပုဂ္ဂိုလ်ဟာနိုင်ငံရဲ့အားထားရပုဂ္ဂိုလ်ဖြစ်ခြင်းမှာဖြစ်မှာအတ္တကြီးတဲ့ကိုချမ်းသာဖို့ပဲလုပ်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတတ်တယ်။ဒါဆိုရင်မိမိတို့မိဘဆရာသမားတွေကကိုယ့်ရဲ့တပည့်ကိုမွေးတော်ထုတ်လိုက်ပါရဲ့ထက်မြက်ထူးချွန်တဲ့ပုဂ္ဂိုလ်တော်ဖြစ်ပါရဲ့နိုင်ငံကိုကျေးဇူးဆက်ရမရောက်ပါဘူးတကယ်လို့ထူးချွန်ထက်မြက်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်စိတ်တွေစိတ်ထားရိုးသားပြီးတော့အကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်တယောက်သာသမီတယောက်တပည့်တယောက်မွေးထုတ်လိုက်ပြီဆိုရင်ဒီပုဂ္ဂိုလ်ကတစ်ချိန်မှာနိုင်ငံရဲ့အာကူအာထာရခေါင်းဆောင်ဖြစ်ပြီဆိုရင်ဒါမိမိတို့ကလောကကြီးကိုစပြီးတော့ကျေးဇူးပြုလိုက်တာတနည်းအားဖြင့်လောကကြီးကိုကျေးဇူးဆက်ရရောက်ပါတယ်အဲ့တော့ဒီလိုစိတ်ထားလေးတွေနဲ့သာသမီတွေကိုတပည့်တွေကိုဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေဆိုရင်လည်းတပည့်တန်ခါတွေကိုပညာထူးချွန်ယုံနေမှာပဲနဲ့စိတ်နေစိတ်ထားရိုးသားမှုတွေပြီးတော့တွဲပြီးတော့ဒါလေးတွေပြုပြင်ပုံဖော်ပေးလိုက်ရင်နိုင်ငံနဲ့ကဘာကြီးကိုကျေးဇူးဆက်ရရောက်သွားပါတယ်ဒီလိုစိတ်ဓာတ်လေးတွေနဲ့မိမိတို့ပြုစုပျိုးထောင်ပေးဖို့လိုပါတယ်အဲ့တော့တပည့်တွေသာသမီတွေကလည်းပဲဆရာသမားတွေမိဘတွေရဲ့ကျေးဇူးကိုနားလည်ပြီးတော့သူတို့ကိုစိတ်ချမ်းသာအောင်သူတို့ဖြစ်စေခြင်းတဲ့အတိုင်းကြိုးစားမယ်ဆိုရင်ဒါကျေးဇူးအကောင်းဆုံးဆက်ရရောက်တာပဲဒီနည်းနဲ့ကျေးဇူးတွေတိပြီးတော့ကျေးဇူးတွေဆက်မယ်ဆိုရင်ဒီမိသားစုဒီဆရာတပည့်တွေဟာမရှိမဖြစ်ပုံကိုယ်တွေအနီးကပ်နေရမဲ့ပုံကိုယ်တွေဖြစ်သွားပါတယ်ဒီလိုမှမဟုတ်ပဲနဲ့မိဘဆရာသမားတွေကလည်းပဲထူးချွန်ဖို့ပဲကြိုးစားတယ်ကြည်လာတဲ့ကယူသားမှုမပါတော့တိုင်းပြည်ဒုက္ခပေးတဲ့ခေါင်းဆောင်တွေဖြစ်သွားတယ်ဆိုရင်တော့ဒါကျေးဇူးဆက်ရမရောက်တော့ပါဘူးဒါလေးတွေကလည်းပဲတည်ထားတဲ့အချက်ကလေးတွေပေါ့ဒါကြောင့်ဘုန်းကြီးတို့ကမ္ဘာလောကကြီးမှာဂျေဇုတရားဆိုတာကြည်တဲ့ရင်မြင်ပါတယ်မိမိတို့ကနေစပြီးတော့ဂျေဇုဆက်မယ်ဆိုရင်သာသမီတွေတပည့်တွေပြောထောင်တာလဲနိုင်ငံနဲ့ကမ္ဘာကြီးကိုဂျေဇုဆက်နေတာပဲဒါလေးတွေကိုမြင်ပြီးတော့ကြိုးစားပြီးတော့ပြုပြင်လို့ရှိရင်ကိုယ့်ကိုယ်ကိုမရှိမဖြစ်ပုဂ္ဂိုလ်ဆိုပြီးတော့ဒီစည်ရင်ထဲမှာဝင်သွားပါတယ်ဒီလိုမှမဟုတ်လို့ကတော့မရှိလေကောင်းလေဝေးလေကောင်းလေပုဂ္ဂိုလ်စည်ရင်ထဲမှာဝင်သွားပြီဆိုရင်လူဖြစ်ရယူနှက်ချင်မှနှက်ပါလိမ့်မယ်ဒါလေးတွေကတတိထားစီဟာကောင်းတဲ့အချက်ကလေးတွေပေါ့နောက်ဆုံးဘုန်းကြီးတို့စရွေ့ကျေးဇူးပြုသူဆိုတာဘာပြောတာလဲဆိုတော့ပဝန်းကျင်ဒုက္ခရောက်နေတယ်လိုအပ်လာပြီဆိုရင်ကိုယ်ကစကျေးဇူးပြုဖို့ဝန်မလေးရပါဘူးဥပမာအဖြစ်ကိုရှေမစပိတ်လဲသွားတယ်ကိုရှေမဆိုင်ကယ်လဲသွားတယ်ကိုရှေမဖိုးယူဖွားဤဒုက္ခရောက်သွားတယ်ဒါမျိုးဒုက္ခရောက်သွားရင်ငါနဲ့ပါဆိုင်တာမှတ်လို့ငါ့ပေါ်ထမင်းတလုံးကျွေးဘူးတာမှတ်လို့ဒါမျိုးစိတ်တွေရှိပြီဆိုရင်ဒါစရွေကျေစုမပြုတ်သူတဲ့ဒီလိုပုံကုတ်မျိုးတွေရှိနေလောကကြီးကငြင်းချမ်းမှုမရှိနိုင်ပါဘူးမရှိလေကောင်းလေပုံကုတ်တွေပါပါတယ်ကိုရှိဒုက္ခရောက်လို့ရှိရင်တဏ္ဍာနဲ့မြကူညီမယ်တဏ္ဍာနဲ့မြကူညီတယ်ဒီလိုပုံကုတ်တွေဆိုလို့ရှိရင်စရွေကျေစုပြုတ်သူဒီလိုပုံကုတ်တွေရှိတဲ့အတွက်လောကကြီးကငြင်းချမ်းသားရပါတယ်တဲ့ဒါလေးတွေကလည်းပဲလိုအပ်တယ်ပေါ့နောက်ပြီးတော့ဘုန်းကြီးတို့ခုလောလောဆယ်ဆယ်ဖြစ်နေတဲ့ရခိုင်ဒုက္ခတဲ့တွေကချင်စီပြေဒုက္ခတဲ့ဒီနောက်တပိတ်ချင်းငလျင်ဒုက္ခတဲ့ဒီဓာရီကိုလည်းပဲငါနဲ့ပါဆိုင်တာမှတ်လို့ငါပေါ်မှာထမင်းတလုံးကျွေးဘူးတဲ့သူတွေမှတ်လို့ဖာတိပါတာနေမယ်ဆိုရင်ဒါစရွေကျေးဇူးမပြုတ်သူပါသွားပါတယ်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေတောင်မှစကိုင်းရလူမှုကူညီရေးတင်းနေတဲ့တွဲပြီးတော့တက်နိုင်နေမြတ်ကိုယ်တိုင်မသွားနိုင်ပေမဲ့ငလျင်ဒုက္ခတဲ့ဒီရဲ့အတွက်ဘုန်းကြီးတို့ကြောင်းက24သိန်းစာတင်သားလေးတွေဝိုင်းပြီးတော့လှူကြတယ်ပေါ့ဒါရီကဘုန်းကြီးတို့ကိုယ်နဲ့မဆိုင်ပေမဲ့ဒုက္ခရောက်နေပါတယ်ဆိုရင်စပြီးတော့ကျေစုပြုနိုင်ရတယ်ဒါမှလောကကြီးရဲ့ငြိမ်းချမ်းတယ်အဲ့တော့စပြီးတော့ကျေစုပြုနိုင်တဲ့ပုံကိုယ်ကြီးရှိလာပြီဆိုရင်ဒီပုံကိုယ်ကြီးကမရှိမဖြစ်ပုံကိုယ်ကြီးလောကကြီးကိုငြိမ်းချမ်းအောင်ဆောင်ရွက်မဲ့ပုံကိုယ်ကြီးတဲ့ဒီလိုမှမဟုတ်တော့တော့ချမ်းတော့ချမ်းသာပါရဲ့အာနာတော့ရှိပါရဲ့ကိုယ်နဲ့ဘာဆိုင်တာမှတ်လို့ဆိုပြီးတော့အမတမဲ့နေမမတိဟန်ဆောင်နေမယ်ဒါဆိုရင်ဒီလိုပုံကိုယ်ကြီးလောကကြီးများလိုက်ရင်ငြင်းချမ်းမှုတွေကင်ဝေးသွားတတ်ပါတယ် ဒီပုဂ္ဂိုလ်တွေကမရှိလေကောင်းလေစည်ရင်ထဲမှာဝင်သွားတတ်တယ်တဲ့ဒါလေးတွေကိုဘုန်းကြီးကသိစေခြင်းပါတယ်ဒါကြောင့်ဘုန်းကြီးကဘုရားရှင်ရဲ့တကုဏဇက်တော်ကိုအခြေခံပြီးတော့အနိဝေနေတင့်သူဆိုပြီးတော့ဒီတရားကိုဟောပေးတာကဲဒါလေးကိုတစ်ခေါက်ပြန်ဆိုလိုက်မယ်အာလုံးလည်းချီလိုက်သူများပြုအပ်ကျေးဇူးမြတ်ဆက်ဆက်မတည်သူတည်ပင်တည်ပါပေဒုခာမံစွာမဆက်သူကိုကရှိဦးမြတ်ကျေးဇူးအထူးစား၍မပြုသူပုဂ္ဂိုလ်သုံးမျိုးပေါင်းသင်းอยู่အကျိုးမရှိဟုမငင်မညူစိတ်မတူဝေဟုဝေမဖြစ်မိသူကေတာဟာဖះရှင်ကဘာဝကြောင့်ပြီးဟောတာလဲဒါလေးကိုဘုန်းကြီးကပြန်လေပြီးတော့သုံးသပ်ပြမယ်ဘုန်းကြီးတို့ဖះရှင်ကိုတော့မြဲဒီနေ့တန်ဃာတော်သရင်သုံးရာတန်ဃာတွေတရားဆွေးနွေးရာတရားသဘင်ကိုကြွတော့ယဟန်တော်ကြီးပြောလက်ဆစကားတစ်ခုရှိနေတယ်ပေါ့အရှင်ဒီဝရက်ဟာတဲ့ယေရှုကန်လိုက်တာကျေးဇူးမတိတက်လိုက်တာဒီစကားတွေပြောနေတာတွေ့တော့ဘုရားရှင်ကယန်းတို့သင်တို့ဘာစကားပြောနေတာလဲဆိုတော့ဒီလိုပဲရှင်ဒီဝရရဲ့ကျေးဇူးမတိတက်မှုရှင်ဒီဝရရဲ့ကျေးဇူးကံမှုကိုအကြောင်းပြုပြီးတော့ဒီပြောလို့စကားပြောကြတာပါဆိုတော့ယဟန်တို့တဲ့ဒီဝရဟာအခုမှဒီဘဝမှာကျေးဇူးမတိတက်တာကံတက်တာမဟုတ်သေးဘူးဟိုတိတ်တုံးကလည်းပဲကျေးဇူးမတိတတ်တဲ့ပုဂ္ဂိုလ်ကျေးဇူးကမ်းတဲ့ပုဂ္ဂိုလ်ဖြစ်ခဲ့တာပဲဆိုပြီးတော့မြတ်စွာဘုရားကမိန့်ကြားခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဒီနေရာမှာသတိထားကြည့်ရင်ဓက္ခံတိတ်ပြီးတော့လိုအပ်တယ်။ဓက္ခံကောင်းမှုတိတ်ပြီးတော့လိုတယ်။ရှင်ဒီဝရဟာဟိုလွန်ခဲ့တဲ့၅ကဘာလောက်ကရွေးကုန်တဲ့ဘဝကလေးကဖျားလောင်းပေါ်မှာရှင်သူလိုသဘောထားပြီးတော့အကျိုးမဲ့တွေပြုခဲ့တယ်။ဓက္ခံကြီးကတဖြည်းဖြည်းညံ့လာလိုက်တာဒေါသအာဃာတတွေကအဲ့တော့ဘုရားဖြစ်တဲ့ချိန်ဒီဘုရားကိုမျိုးမျိုးလှုပ်ကြံတက်ဖြတ်တယ်ဓက္ခံတွေကပါလာခဲ့တာဘုန်းကြီးတို့ဘုရားရှင်ကြတော့အလောင်းတော်ဘဝသူမိသားယသိဘဝကလေးကကိုယ်တိုင်ယဟန္တာဖြစ်ရင်ရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလေနဲ့တတ္တဝါတွေဆင်းရဲဒုက္ခရောက်တာကိုငါကယ်တင်မယ်ဘုရားဖြစ်အောင်ကြိုးစားမယ်ဆိုပြီးတော့မေတ္တာကရုဏာတွေနှလုံးသားထဲမှာပြည့်ခဲ့တာအဲ့ဒီဓက္ခံတွေကကောင်းလာတော့ဘယ်ဘဝပဲရောက်ဘသူနယ်ပဲတွေ့တဲ့နဲ့နေမြကိုကကူညီနိုင်အောင်ကြိုးစားတယ်သူများဒုက္ခတွေကိုကယ်တင်နိုင်အောင်ကြိုးစားတယ်သူများချမ်းသာအောင်ကိုကဆောင်ရွက်ပေးတယ်ဓက္ခံတွေသိကောင်းခဲ့တာဒါကြောင့်ဘုန်းကြီးတို့ယနေ့တရားဓမ္မတွေဓက္ခံကောင်းကိုသိပြီးတော့လိုအပ်တယ်ဓက္ခံညံ့တဲ့ကလေးတယောက်ဟာဘယ်ဘဝပဲရောက်ဓက္ခံတွေရဲ့ညံ့လာတတ်တယ်ဓက္ခံကောင်းတဲ့ကလေးတယောက်ကလည်းပဲဘယ်လိုဘဝမျိုးပဲရောက်ဓက္ခံတွေကောင်းတတ်တယ်တဲ့ဒါလေးဟာသိပြီးတော့အရေးကြီးတဲ့အချက်ကလေးပဲဘုန်းကြီးတို့ကလေးနှစ်ယောက်မောင်နှမယင်းဖြစ်နေပြီစီမောင်နှမယင်းမကောက်မှွာဘူးဖြစ်နေပြီစီတခါတည်းရင်ဘုန်းကြီးတို့ဓက္ခံလေးတွေကစကားပြောတယ်ငငယ်လေးရှိတယ်ကလေးနှစ်ယောက်မှွာဘူးဖြစ်ပြီစီမောင်နှမယင်းဖြစ်ပြီစီညီမယင်းဖြစ်ပြီစီတဦးသောကလေးရကြတော့ငငယ်လေးကအတ္တသိကြီးတာပဲကိုလိုချင်တာရအောင်ယူတယ်မရရင်ငိုတယ်မိဘတွေကိုကြီးကြတယ်တွေ့တဲ့ပစ္စည်းတွေကောက်ပေါက်တယ်အဲ့ဒါဘာလို့လဲရှိတုံးကတက်ခန့်ညံကဲလို့တဲ့ရှိတုံးကလူပွဲဖြစ်ဖြစ်ဒိဋ္ဌံပဲဖြစ်ဖြစ်ငါစားဖို့ငါထက်ကရောက်ဖို့ငါကตายရမယ်ဒီစိတ်တွေလွှမ်းလာတော့ဒီဘဝကလေးလာဖြစ်တယ်လူလာဖြစ်တယ်တက်ခန့်ညံတော့နေရာတကာကိုယ်ကအသာကြီးလိုချင်တဲ့စိတ်တွေဖြစ်တယ်ဒါသိပြီးတော့ကြောက်ရှာကောင်းတယ်နောက်ကလေးတူကြတော့ကဲခတ်ကြည့်လိုက်တချို့ကလေးတွေဆိုငငယ်လေးကလိုက်တိလိုက်တာအဲ့တော့ကိုယ်စားစရာရရင်ကိုယ့်ရဲ့အကိုကြီးမကြီးမိဘတွေကိုပေးခြင်းနဲ့မိဘတွေစိတ်ချင်းရဲမယ်ဆိုရင် तू မလုပ်ဘူးကိုပဲအနစ်နာခံတယ်မိဘတွေပေါ်မှာငိုပြီးတော့ဆန္ဒပြပြီးတော့ပစ္စည်းတွေပေါက်လွန်ပြစ်ပြီးတော့ကိုလိုချင်တာမတောင်းဆိုမိဘစိတ်ချမ်းသာကိုကိုယ်ကပဲပေးခြင်းတယ်ဒါပါလို့လေဓက္ခံကောင်းပဲလို့ပေါ့ဒါကြောင့်မို့ခွန်ကြီးတို့ဓက္ခံသိပ်ပြီးတော့အရေးကြီးပါတယ်ဒါကြောင့်မို့ဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့နေတဲ့အချိန်မှာကိုဓက္ခံလေးတွေကိုပြန်ပြီးတော့စမ်းကြည့်ကြည့်ရတယ်ငါလောဘကြီးလွန်းသလားလောဘကြီးလွန်ရင်ဖះရှင်ရဲ့သာသနာနဲ့တွေ့ကြဖះရှင်ရဲ့တရားတော်တွေနဲ့တွေ့ကြမိမိတို့လောဘလေးတွေနေပါအောင်ပြုပြင်ရပါမယ်ဒေါသကြီးလွန်သလားဒေါသကြီးလွန်လို့ရှင်လည်းပဲဖះရှင်ရဲ့တရားတော်နဲ့တွေ့က ဒီဒေါသလေးတွေနေပါအောင်ကြိုးစားရပါတယ်။ဒါမှဘုန်းကြီးတို့တန်တရာကြီးနိဗ္ဗာန်မျက်မှောက်မတူသေးဘူးဆိုရင်လောဘဒေါသတွေနေပြီးတော့ပါရမီတွေပြည့်တဲ့ဓာတ်ခံကောင်းပုဂ္ဂိုလ်ဖြစ်နိုင်တယ်တဲ့။ခုလည်းဘုန်းကြီးတို့ကြည်လိုက်။အရှင်ဒေဝရက်ကဘဝတိုင်းဘဝတိုင်းလောဘဒေါသတိတ်ကြည့်တယ်။ကျေးဇူးကန်တတ်တဲ့ပုဂ္ဂိုလ်ဖြစ်တော့ဖရာရှင်ကဖရာလာပြည့်ရှင်ဒေဝရက်လောင်းကရှင်ဒေဝရက်ဖြစ်တော့လေကျေးဇူးတွေကန်တာဒါဟုအကြောင်းပြုပြီးတော့ဟောတော့ဒါဟုအကြောင်းပြုပြီးတော့မြတ်စွာဘုရားကအတိတ်အကြောင်းလေးကိုရှင်းတော်မူတယ်ကဒေဝရက်ဟာကျေးဇူးမတိတတ်ဘူးကျေးဇူးကန်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့မိန့်ကြားတော့ရှင်နေရသိကျင်တာနဲ့မြတ်စွာဘုရားကိုလျှောက်ထားတော့မြတ်စွာဘုရားကအတိတ်အကြောင်းလေးကိုပြန်ပြီးတော့ဟောခဲ့တာပါအဲ့တော့ဘယ်လိုလဲဆိုတော့ဘုန်းကြီးတို့ဖရာရှင်ကိုတော်မြတ်ကအလောင်းတော်ဘုရားတခုသောအခါမှာဗာရဏတိမြို့ပြံပဒမင်းကြီးထိနှံအုပ်ချုပ်တဲ့မင်းလုံနေတဲ့အချိန်မှာဟိမွန်တာတော်ကြီးတွေမှာဘုန်းကြီးတို့ဖရာအလောင်းကတစ်တောင်ငှက်လေးသွားပြီးတော့ဖြစ်တယ်။တစ်တောင်ငှက်ဆိုတာတစ်ပင်ရဲ့အခေါက်လေးကိုနှုတ်သီးနဲ့ခေါက်ပြီးတော့အတွင်းထဲရဲ့ပိုးကောင်လေးတွေရှာစားရတဲ့တတ္တဝါကိုတစ်တောင်ငှက်လို့ခေါ်ရပေါ့။အဲ့တော့ရှင်ဒီဝရလောင်းကလည်းပဲပါရမီဖြည့်ပတ်တည်ဆိုတော့အဲ့ဒီတော်ထဲမှာပဲသွားပြီးတော့ရှင်သေမင်းသွားဖြစ်တယ်ပေါ့ရှင်သေကြီးသွားဖြစ်တယ်အဲ့တော့ဖရာလောင်းကတေတောင်းငယ်ဖြစ်ရှင်သေဝရလောင်းကရှင်သေဖြစ်တယ်ဘဝကြည်နော်ဓက်ခံလေးတွေစကားပြောလိမ့်မယ်တတိထားပြီးတော့တရားနာယူကြည့်ပေါ့ဒီနေ့တော့အရှင်သေဝရလောင်းဖြစ်တဲ့ရှင်သေကြီးဘာဖြစ်တယ်လဲဆိုတော့အသားစားရင်းနဲ့အယိုးစူသွားတယ်လယ်ဘေးမှာအယိုးကြီးစူးနေတယ်ဒီတော့လယ်ဘေးကြီးကအယိုးစူးနေတော့ဖူးဖူးရောင်းလို့အစာရှာလည်းမထွက်နိုင်အစာလည်းပဲစားရောနောက်ပြီးတော့ဒုက္ခဝေဒနာတွေလည်းပဲပြင်းပြင်းထန်ထန်ခံစားနေရတယ်။အဲ့ဒီအချိန်မှာဘုန်းကြီးတို့ဖရာလောင်းတစ်တောင်းငယ်ကလေးရလေအစာရှာထွက်လာရင်လည်းရှင်သေကြီးဒုက္ခရောက်တာကိုမြင်သွားတော့ရှင်သေကြီးနေတဲ့တစ်ပင်ရဲ့ရှင်သေကြီးနေတဲ့နံမှာတစ်ပင်ရှိတယ်။အဲ့ဒီတစ်ပင်ပေါ်ကိုင်းလေးပေါ်နားပြီးတော့စိတ်မကောင်းဖြစ်တယ်။ကုညီရှင်စိတ်တွေတပွားပွားဖြစ်လာတယ်။ဒီတော့ရှင်သေကြီးကိုမေးလိုက်တယ်ဆွေရှင်သေးတဲ့ပင်ဘလိုဒုက္ခဝေဒနာများခံစားနေရတည်းဒီလိုရှင်သေကြီးရတယ်ပဲဒုက္ခတွေရောက်နေတော့ပျော်ပြတယ်သူ့မှာလည်းပင်အယိုးစုနေတဲ့အကြောင်းလည်းပင်တွေဖူးဖူးရောင်းပြီးတော့အစာရှာမထွက်နိုင်တဲ့အကြောင်းဒုက္ခဝေဒနာတွေသိပ်ပြင်းထန်လွန်းတဲ့အကြောင်းရှင်သေကြီးကပြောပြတယ်ပြောပြတော့ဘုန်းကြီးတို့ဖရာလောင်းကငဘိုရေမသူ့မိသားရဲ့သိပ်ဘွားတွေကမှတတ္တဝါတွေကိုတရားပေးခြင်းနဲ့အတိဉဏ်ဖြန့်ဝေခြင်းနဲ့ဒုက္ခတွေကယ်တင်ခြင်းနဲ့ကိုယ်ရယူနိုင်မဲ့နိဗ္ဗာန်ချမ်းသာကိုလက်လွတ်ပြီးတော့စွန့်လွတ်ပြီးတော့ပါရမီဖြည့်လာတာဆိုတော့ဓက္ခဏီကကုညီခြင်းနဲ့သူများချမ်းသာစေခြင်းနဲ့မေတ္တာတရားသူများဒုက္ခရောက်တာကိုကုညီခြင်းနဲ့ကရုဏာတရားသူများကိုဆင်းရဲစီကခြင်းမှပယ်ဖြောက်ပေးလို့တဲ့ကရုဏာတရားဒီတရားတွေနှလုံးသားထဲမှာကိန်းအောင်နေတော့ကိုယ်ကတိတ်တောက်ငှက်လေးပေါက်စားလေးရှင်သေကြီးကအေယံမတကယ်တတ္တဝါကြီးဒါပေမဲ့ကုညီခြင်းစိတ်တွေကနှလုံးသားထဲမှာတားမရဘူးတမ်းရတော့တိတ္တမှတ်လေးကပါပြောလဲဆိုတော့ဆွေချင်းသေးတဲ့။တင့်မှာစူးနေတဲ့အယိုးကိုကျွန်ုပ်ဖယ်ရှားပေးလိုပါတယ်။ဒါကြောင့်လို့တင့်ရဲ့ဗဇက်ထဲခံတွင်းနေဝင်ရမှလည်းမရေဝုံပါဘူးကြောက်ပါတယ်တဲ့။တင့်ကကျွန်ုပ်ကိုစားလိုက်ရင်ပြင်ဒုက္ခပဲ။ဒါမျိုးလေးပြောလိုက်တယ်ပေါ့။အဲ့တော့ကြည့်နော်။တိတ္တမှတ်လေးကပေါက်စားလေးဘာမှရှိတာမဟုတ်ဘူး။ဒါကြောင့်လို့သူများဒုက္ခရောက်ရင်နှလုံးသားကမနေနိုင်ဘူး။ကူညီခြင်းနဲ့ဒါစာရွင့်ကျေစုပြုသူဆိုတဲ့လောကမှာအနီးကပ်နေတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာတနည်းအားဖြင့်မရှိမဖြစ်ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေရှိနေလောကကြီးငြိမ်းချမ်းတာပဲအဲ့တော့ဒီစိတ်လေးဟာအထုံပါလာတော့ဓက်ခံကောင်းလာတော့ကုညီခြင်းနဲ့စိတ်တွေနဲ့မေးလိုက်တော့ရှင်သေကြီးကဘာပြောလဲဆိုတော့အဆွေတဲ့ကျွန်ုပ်ကိုမကြောက်ပါနဲ့ကျွန်ုပ်တင့်ကိုအသက်ပေးပါမယ်တဲ့ကျွန်ုပ်ကိုကူညီပါကျွန်ုပ်ကိုမကြောက်ပါနဲ့ကျွန်ုပ်တင့်ကိုမစားပါဘူးကျွန်ုပ်ကိုကူညီပါတဲ့အတက်ကိုကျွန်ုပ်ပေးပါတယ်ဒါမျိုးလေးပြောလိုက်တယ်ပြောလိုက်တော့တိတ်တောက်ငါကလေးကလည်းစဉ်းစားပြီးတော့ကဲလေငါကူညီလဲပဲငါဘာလုပ်နိုင်မှာလဲဆိုပြီးတော့ရှင်သေကြီးကိုလက်ဝဲဘက်မှာစောင်းပြီးတော့အိတ်ခိုင်းလိုက်တယ်အိတ်ခိုင်းပြီးတော့တိတ်တောက်ငါကလေးကဘုန်းကြီးတို့ဒုတ်ကိုချီယူလာပြီးတော့ရှင်သေရဲ့ပါဇက်ထဲကိုအထက်အောင်ထောက်လိုက်တယ်အဲ့တော့သူ့ပါဇက်ထဲဝင်တဲ့အချိန်မှာလွဲတကူပါဇက်ကိုပိတ်ပြီးတော့စားလို့မရအောင်ဒုတ်နဲ့ထောက်ထားလိုက်တာအဲ့တော့ဘုန်းကြီးတို့ဖရာလောင်းကဖြစ်ရပွားတိုင်းမှာညာနာအားကာယအားကသူများတဲ့တာတက်တယ်။ဘုန်းကြီးတို့ဖရာလောင်းကမြောက်ဖြစ်ရင်လည်းပဲသူများတဲ့ခန္ဓာကိုယ်ကြီးမာတယ်။သူများတဲ့ဉာဏ်ပညာကြီးမာတယ်။ဘယ်ဘဝပဲရောက်ရောက်ဘုန်းကြီးတို့ဖရာလောင်းကခန္ဓာကိုယ်အင်အားလည်းသူများတဲ့ကြီးမာတဲ့အလေးရှိတယ်။ပါရမီတွေဖြည့်လာတော့ဉာဏ်ပညာလည်းပဲသူများတဲ့ကြီးမာလေးရှိတယ်။ခုလည်းတိတ္တမှတ်လည်းဒီလိုသဘောဖြစ်ပါလိမ့်မယ်။ဒုက္ခကိုကောက်ချီလာပြီးတော့ ချင်းသေးရဲ့ပါဇက်ကိုအထက်အောင်ထောက်ပလိုက်တယ်ချင်းသေးကြီးကိုလက်ဝဲပဲစောင်းပြီးတော့အိတ်ခိုင်းလိုက်တယ်အဲ့ပြီးတော့သူကိုယ်တိုင်ဘာလုပ်တယ်လဲဆိုတော့ချင်းသေးရဲ့ပါဇက်ထဲကိုဝင်သွားတယ်ဝင်ပြီးတော့ချင်းသေးကိုစူးနေတဲ့အယိုးကိုဘာလုပ်လိုက်တယ်လဲဆိုတော့အဖျားလေးရနေပြီးတော့နှုတ်သီးနဲ့တောက်ချလိုက်တယ်အယိုးကြီးကအောက်ကျသွားတယ်ကျသွားတော့သူကထောက်ထားတဲ့ဒုတ်ကိုနှုတ်သီးနဲ့တောက်ပြီးတော့ဒုတ်လည်းပဲလဲကြသူကလည်းပဲအပြင်ကိုပြန်ထွက်ပေါ်ထွက်လိုက်တာတော့ကျသူ့ကိုကြိုက်သက်စားမှလည်းသူကကြောက်ရသေးတာဟုတ်ဒီတော့အပြင်ရောက်သွားတော့ချင်းသေးကြီးလည်းပဲဒီလိုနဲ့တဖြည်းဖြည်းနဲ့ကျဲမာကြီးကောင်းပြီးတော့ကျဲမာတန်ဆွမ်းနဲ့ချင်းသေးကြီးဘဝပြန်ရောက်သွားတယ်အဲ့တော့ဘုန်းကြီးတို့ဒီတိတောင်ဟက်ကလေးရဲ့ဘဝကိုသုံးသက်ကြည့်နော်အင်မတန်မှကိုယ့်ရဲ့အဆအင်မတန်အင်အားကြီးမားတဲ့ချင်းသေးကိုယ်ကိုအသက်အန္တရာယ်အချိန်မီဝေးပေးနိုင်တဲ့ချင်းသေးဒီလိုချင်းသေးမျိုးရဲ့ပါဇက်ထဲကိုဝင်ပြီးတော့အသက်ကယ်ခဲ့တယ်ဆိုတာဒါတာမင်ညာတက်ခံနဲ့မရပါဘူးဘုန်းကြီးတို့ကုထုဇဉ်တွေဆိုရင်ကို့အန္တရာယ်ရှိမယ်ဆိုရင်ဘယ်သူမှမလုပ်ပါဘူးလုပ်သွားလို့အန္တရာယ်ရှိသွားရင်လည်းပဲဖြစ်မှာပေါ့ဆင်းမှမစင်စားတတ်တာအပြစ်ပဲဝိုင်းတင်တတ်ပါတယ်ခုဘုန်းကြီးတို့ဖရာလောင်းလေးကတော့စင်စားညာနဲ့လည်းပဲပြည့်စုံနေကို့အန္တရာယ်ကိုကင်အောင်လည်းပဲကြိုတင်ပြီးတော့လုပ်တယ်အင်မတန်ကြောက်မဲ့ဖွယ်ကောင်းတဲ့အသားစားချင်းတည်းရဲ့ပါဇက်ထဲမှာဝင်ပြီးတော့သူများအသက်သေးမဲ့ဘေးကနေကယ်တင်ခဲ့တယ်တဲ့ဒါတက်ခံကောင်းပဲလို့သူ့မိသားဘဝတွေကနိဗ္ဗာန်ချမ်းသာကိုလိုချင်ပါတယ်ဆိုရင်ရနိုင်ပေမဲ့လို့စွန့်လွတ်ပြီးတော့ပါရမီတွေဖြည့်ခဲ့တယ်အဲ့ဒီတက်ခံတွေရဲ့တဖြည်းဖြည်းကောင်းကောင်းကောင်းကောင်းလာတာနောက်ဆုံးအဟိတ်တိရိစ္ဆာန်ဖြစ်တဲ့ဘဝတောင်မှသူတော်ကောင်းလက္ခဏာတွေကကင်းလို့ကျေစုသိတယ်ကျေစုဆက်တယ်ဒီဘဝမှာကျေးဇူးတိကျေးဇူးဆက်သူချင်းသေးရဲ့ကျေးဇူးသူ့မှာမရှိပါဘူးဒါပေမဲ့ तू ကစပြီးတော့ငါနဲ့ဘာဆိုင်တာမတ်လို့လို့မတွေးပဲနဲ့ချင်းသေးကြီးကိုကိုညီတယ်စပြီးတော့ကျေးဇူးပြုတယ်ဒါဘုန်းကြီးတို့သိပြီးတော့ကြီးညိုစရာကောင်းတဲ့အချက်ပဲအဲ့တော့ဒီလိုကိုညီပြီးလိုက်တဲ့အခါကျတော့ချင်းသေးကြီးရဲ့ရောဂါပျောက်သွားတယ်ဒီနေ့တော့ပြန်ပြီးတော့ဆုံရပြန်ရောချင်းသေးကြီးကအဲ့ဒီချိန်ဘာလုပ်နေတယ်လဲဆိုတော့တိုးကြွင်းကြီးတကောင်ကိုကြိုက်သက်ပြီးတော့စားနေတဲ့အချိန်ဘုရားတို့ဘုရားလုံးတိတောင်းမဲ့ကလေးရလည်းပဲအစာရှာရင်းနဲ့ထွက်လာတော့တဏှာမှာပြန်ဆုံတော့ရှင်သေးကြီးနန်းလေးမှာရှိနေတဲ့တစ်ပိန်ဘဝကနေတစ်ခိုင်းလေးပုံမှာနားပြီးတော့တိတောင်းမဲ့ကလေးရရှင်သေးကြီးရဲ့စိတ်တက်ကိုစမ်းသက်ချင်တာပေါ့ဒါပေမဲ့သူ့ဒီကျွဲသားကြီးကိုသူလည်းမစားပါဘူးငှက်ရတဲ့ဘာဝဒီကျွဲသားကိုသူမစားပါဘူးဒါပေမဲ့လို့ရှင်သေးကြီးကိုသူစိတ်တက်စမ်းချင်တာနဲ့စကားလေးပြောလိုက်တယ်ဒါကိုမြတ်စွာဘုရားကပြန်ဟောတာအဲ့တော့တိတောင်းမဲ့ပြောတဲ့စကားလေးကိုဖျားရှင်ကဖျားဖြစ်တဲ့အခါတပ်ပညုတဉဏ်ဆိုတော့တစ်တောင်းငယ်ရဲ့အမူအရာပြောဆိုလေးဒီအလုံးသိပြီးတော့ပြန်ပြီးတော့ပြောဟောတဲ့အတွက်ဘုန်းကြီးတို့ကသိပွင့်ရတာပေါ့အဲ့တော့တစ်တောင်းငယ်ကြီးရဲ့ရှင်သေးကြီးကိုဘယ်လိုစပြောလိုက်တယ်လဲဆိုတော့အကရမတတေကိစ္ဆံယံပလံအဟုဝမတိမိဂရာဇာနမောတယတုအပိကိဉ္စီလဘာမတိအရှင်ရှင်သေးတဲ့တဲ့အပေါ်မှာကျွန်ုပ်လှုပ်တင်လှုပ်ထိုက်တဲ့ကိစ္စတွေကိုစွန့်ဟာရှိတဲ့ညလှုပ်ဆောင်ပေးခဲ့ပါတယ်ဆိုလိုတာကအယိုးစုတဲ့ချိန်မှာအသက်ကိုစွန့်ပြီးတော့တင့်ကိုကျွန်ုပ်ကူညီခဲ့ပါတယ်တဲ့အဲ့တော့တင့်ကိုကျွန်ုပ်ရှစ်ခိုးပါတယ်တဲ့တင့်ထံကတစုံတရာလေးများကျွန်ုပ်ရကျင်ပြင်ရလိုပါတယ်ရပွင့်ရှိရင်ပြင်ရလိုပါတယ်ဒါမျိုးလေးပြောလိုက်တယ်အဲ့တော့ရှင်သေးကြီးရဲ့အဲ့ဒီချိန်မှာတော်ကြွေသားကြီးကိုမြည်ရည်ရှိရှိစားနေတဲ့အချိန်တစ်တောက်ငတ်ကလေးကသူ့အပေါ်မှာကျေးဇူးပြုမှုတဲ့အကြောင်းအသက်စွန့်ပြီးတော့ကူညီခဲ့တဲ့အကြောင်းပြောပြီးတော့ရှိခိုးပါတယ်တဲ့ကျွန်ုပ်တစုံတစ်ခုရလို့ပါလေဒါမျိုးလေးပြောလိုက်တာဒါမြတ်စွာဘုရားကပြန်ဟောလို့ခေါင်းကြီးတို့သိရတဲ့စကားအဲ့တော့ရှင်သေးကြီးကဘာပြန်ပြီးတော့ပြောလိုက်တယ်လဲဆိုတော့မြတ်စွာဘုရားဆက်ဟောတယ်မမလောဟိတာဘဂတနိစ္စံလုဒ္ဓာနိကုဘတောတန်တန္တရကတောတန်တောတံပဟုံယံပိစီဝတိအဆွေငှက်ကလေးတဲ့ကျွန်ုပ်ကိုသင်ဘယ်လိုပုဂ္ဂိုလ်မျိုးများထင်ပါတယ်လဲကျွန်ုပ်ဟာသူများရဲ့အသွေးတွေကိုတောက်တယ်အသားတွေကိုစားတယ်ပြီးတော့ကျွန်ုပ်လုပ်နေတဲ့အလုပ်ကတိတ်ကြမ်းတမ်းလိုက်တာတဲ့သူများအသက်ကိုတတ်တဲ့အလုပ်ကိုကျွန်ုပ်လုပ်ပါတယ်သူများတတ်တဲ့အသက်ကိုတတ်တဲ့အလုပ်ကြမ်းတမ်းတဲ့အလုပ်လုပ်ပြီးတော့အသားတွေကိုစားတယ်အသွေးတွေကိုတောက်တယ်ဒါကျွန်ုပ်ရဲ့အလုပ်ပဲတန်တန္တရာကတောတန်တောတံပဟုံယံပိစီဝတိအဲ့ဒီလိုကြမ်းတမ်းနဲ့ခက်ထန်တဲ့အသားသွေးတွေကိုစားတောက်နေတဲ့ကျွန်ုပ်လိုချင်းသေးရဲ့ဗဇက်ထဲသွားကြလေးကိုသင်ရောက်ခဲ့ဘူးပါလေတဲ့ဒီလိုသွားကြတဲ့ရောက်ခဲ့ပါလေတဲ့သင်အသက်ရှင်ခွင့်ရသွားတယ်အဲ့ဒီအသက်ရှင်ခွင့်ရတာကသင်အတွက်ကျေးဇူးတွေမနှဲပါဘူးလို့ပြန်ပြောလိုက်တယ်ကဲချင်းသေးရဲ့ကျေးဇူးကမ်းပေါ်တတိထားကြည့်လိုက်သူ့ကိုဟိုကနေပြီးတော့ အယိုးကိုပယ်ရှားပေးဖို့ဗစက်ထဲဝင်ခဲ့တာကို तू ကဘာပြောလိုက်တယ် तू သွားကြတဲ့ရောက်ခဲ့တာလေအဲ့တော့ကျွန်ုပ်သွားကြတဲ့သင်ရောက်ခဲ့ပါလေနဲ့ကျွန်ုပ်ရဲ့သွားကြတဲ့ရောက်ခဲ့ပါလေနဲ့သင်အသက်ရှင်ခွင့်ရသွားခဲ့တယ်အဲ့ဒီအသက်ရှင်ခွင့်ရတာကကျေးဇူးများလာပါပြီတဲ့ဆိုလိုတာကသူ့တောင်းကျေးဇူးပြန်တင်အောင်မဲ့ပုံပဲတကယ်လို့ तू တကယ်လို့အဲ့ဒီချိန်ကမစားနိုင်လို့မစားတာပါသူ့ကိုဒုံးနဲ့ထောက်ထားခဲ့တယ်ဒါပဲ तू က तू သွားကြတဲ့ရောက်ပြီမဲ့လို့သူခွင့်လွတ်တဲ့ပုံစံမျိုးနဲ့သူ့ကိုယေရှုတင်အောင်လို့ပြောတဲ့စကားတိတ်ပြီးတော့ရှင်လေးရဲ့ယေရှုကမ်းတာပဲသူ့စကားဟာဘုန်းကြီးတို့အတိုင်းတာဘယ်လောက်ထိသွားတယ်ဆိုတာသတိထားသင့်တယ်ယနေ့ခေတ်လေးပဲဘုန်းကြီးတို့ဒီတစ်တောင်ငှက်လူလူမျိုးဟာမရှိမဖြစ်ပုံကိုယ်တွေပဲတစ်တောင်ငှက်ရဲ့စိတ်ဓာတ်ကငါနဲ့ဘာဆိုင်တာမလို့တို့ကြောင့်ငါ့ကိုတက်လိုက်မှပြင်ဒုက္ခဒီလိုတွေးပြီးတော့မကူညီပဲမနေဘူးကိုယ့်ဘက်ဝန်းကျင်ဒုက္ခရောက်နေပါတယ်ဆိုရင်စပြီးတော့ယေရှုပြုခြင်းတာဒါဖရားလောင်းရဲ့စိတ်တက်ဖရားလောင်းရဲ့စိတ်တက်ကိုဖရားရှင်ကပြန်ဟောလို့ဘုန်းကြီးတို့သိရတာအဲ့တော့အာဟိတရိထံဖြစ်တာတောင်မှဓက်ခံလေးတွေကောင်းလာတော့သူများပေါ်မှာကူညီခြင်းနဲ့အဲ့တော့ဘုန်းကြီးတို့ယနေ့ဆွံကတ်တဲ့တရားဓမ္မမောင်နှမတုဓက်ခံကောင်းဖို့ဘလောက်ရည်ကြီးလဲဒါလေးတွေကသတိထားသင့်တယ်အဲ့တော့ဖရားရှင်သာသနာနဲ့တွေ့တယ်ဖရားရှင်ရဲ့တရားတော်တွေတန်ဃာတော်ရှင်မြတ်တွေတချင်နာယူခွင့်ရတယ်ဒီချိန်ကဓက်ခံကောင်းအောင်ပြုပြင်လို့ရတဲ့ချိန်လောဘတွေကြီးတယ်မတရားလိုခြင်းတွေဒီလောဘတွေမှန်ကန်တဲ့လောဘဖြစ်အောင်တမာကြီးဝတ်နဲ့ရှားဖွေခြင်းတဲ့လောဘဖြစ်အောင်တပြောင်းလဲရမှာမတရားလိုခြင်းတဲ့လောဘတွေဒီချိန်မှာပြောင်းပေးရမှာဒါဓက်ခံပြောင်းလဲဖို့ရအတွက်အခွင့်ကောင်းကြီးပဲဒေါ်လာတွေကြီးတယ်ရှူရှူချဲချဲနဲ့သူများစိတ်ဆင်းရဲအောင်လုပ်တယ်ခင်မွန်တဲ့တွေဆိုရင်တစ်စိတ်ကြီးအနိုင်ကျင့်တဲ့ဇနီးတွေကိုရိုက်တယ်နှက်တယ်ဒီမတရားတဲ့ဒေါသတွေရှိနေဒီချိန်ကဖျားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့တဲ့ချင်းဒီဓက်ကံလေးတွေမေတ္တာဖြစ်နေပြောင်းလဲပြီးတော့ဇနီးတွေကလည်းငါ့ကိုကျေးဇူးရှိတာပဲငါသူရှိနေလို့စာဝတ်နေရေးအတွက်စာဝတ်နေရေးအတွက်တက်နိုင်နေများငါပြေလည်နေတာငါမထိန်ချောင်းမဲ့ထိမ့်သိမ့်ပြီမဲ့ပုဂ္ဂိုလ်ရှိနေတာပဲဒီလိုကျေးဇူးလေးတွေမြင်လို့ဇနီးတွေအနေနဲ့လည်းပဲခင်မွတ်တယ်ကိုဩသူရှိရနေဦးဆောင်လို့ငါတို့ဘဝလုံခြုံရတယ်ဒီလိုချင်းချင်းလေးတွေကျေးဇူးမောင်နှမချင်းချင်းလည်းပဲအကိုကြီးမာကြီးရဲ့ကျေးဇူးအောက်ကငယ်သားတွေရဲ့တည်လို့ကြီးဖြစ်တဲ့မာကြီးကိုကြီးတွေကလည်းပဲအော်သူတို့ဘုံမှာငါစပြီးတော့ကျေးဇူးဆက်ရမယ်တာဝန်ရှိတယ်သူတို့ဘဝတိုးတက်ရင်ငါလောကကြီးကိုကျေးဇူးဆက်ရရောက်ပါလားဒီလိုစိတ်လေးတွေနဲ့ဘုန်းကြီးတို့လုံရပါတယ်ဒါမှဘုန်းကြီးတို့ဓက်ခံလေးတွေကဒီဘဝကောင်းရင်နောက်ဘဝပိုကောင်းမယ်ဒီလိုမှမဟုတ်လို့ကတော့မောင်နှမချင်းချင်းအမွေကိုကြောင်းပြပြီးတော့စကားမပြောနိုင်မဆိုနိုင်တဲ့ဒါမျိုးတွေဖြစ်တယ်ဆိုရင်ဓက်ခံတွေညံ့ပြီးတော့တပြေးပြေးနဲ့တန်တရာထဲမှာညံ့တဲ့ပုံစံတွေဖြစ်သွားနိုင်တာပဲ။ဒါကြောင့်လောကထဲမှာဘုန်းကြီးတို့တစ်တောင်ငှက်ကဲ့သို့အင်မတန်မှစပြီးတော့ကျေစုပြုနိုင်တဲ့ပုံစံမျိုးတွေများများထွန်းကားမှလောကကြီးငြိမ်းချမ်းပါတယ်။ဒီလိုပုံစံမျိုးတွေကလောကကြီးမရှိမဖြစ်ပုံစံတွေ။ခုရှင်သေးရဲ့စိတ်ထားကြတော့တိတ်အောင်တန်းကြတာပဲ။ကျေစုရှင်ကိုကျေစုမဆက်ချင်တာနဲ့သူ့ကိုပဲကျေစုပြန်တင်ရမယ်ဘုံလိုလိုဒါမျိုးလေးတွေပြောသွားတာသတိထားကြည့်။ဒီလိုရှင်သေးစိတ်တဲ့မျိုးကျေစုကမ်းတဲ့ပုံကိုယ်လေးလေဘုန်းကြီးတို့လောကမှာအများကြီးရှိတာပဲဥပမာဘုန်းကြီးနည်းနည်းလေးပြောပြပေးမယ်တချို့ပုံကိုယ်တွေငယ်ငယ်တုန်းကဒုက္ခရောက်တဲ့ချိန်တုန်းကသူများရဲ့ကူညီလေးတွေယူခဲ့တယ်ပေါ့ဥပမာအပြင်ကိုကစားရမယ်တောက်ရမယ်ဒုက္ခတွေရောက်နေတဲ့မီးလောင်သွားလို့တော့၎င်းတခုခုသောဘေးအန္တရာယ်ကြောင့်တော့၎င်းဒုက္ခရောက်နေတဲ့ချိန်မှာကိုယ့်ကိုတချို့ကဆန်လေးတပြေးပြေးပြေးဆန်လေးတရင်ဖြစ်ဖြစ်ကူညီတယ်ငွေလေးတထောင်ဖြစ်ဖြစ်ကူညီတယ်အဲ့တော့ဒုက္ခရောက်တဲ့ချိန်ကူညီတဲ့ပစ္စည်းဟာတန်ဖိုးဖြတ်လို့မရပါဘူးဒါပေမဲ့လို့နောက်တစ်ချိန်မှာကိုကနေပြီးတော့ပြန်ပြီးတော့အဲ့ဒီပုံကိုယ်ကြီးကမြင်သွားတယ်ချမ်းသာသွားတယ်အရာရှိတွေဖြစ်သွားတယ်အဲ့ဒီချိန်ကျတော့သူတို့ကဘယ်လိုစိတ်ထားကြတယ်ဆိုတော့ငါတို့ဒုက္ခရောက်တုန်းကသူပေးတာဆန်လေးတရင်ပေးဘူးတာပါငါတို့ဒုက္ခရောက်တဲ့ချိန်တုန်းကငွေလေးတထောင်ကူညီဘူးတာပါအဲ့တော့ငါတသိန်းပြန်ပေးမယ်ဆန်နှစ်သိန်းပြန်ပေးမယ်ငါတောင်ယေရှုများသွားပြီငါပေါ်တော့သူကယေရှုတင်ရမှာဆိုပြီးတော့ဆင်းရဲချိန်တုန်းကထောက်ပံ့တဲ့ပစ္စည်းကိုဘုန်းကြီးတို့တကယ်တော့တန်ဖိုးဖြတ်လို့မရပါဘူးအင်မတန်မှတန်ဖိုးကြီးမားပါတယ်မေတ္တာစေနာတွေဆိုတာအတိုင်းထက်အလွန်ပေါ့ဒါကိုသူကနေပြီးတော့ဒီမေတ္တာစေနာတွေကိုငွေကြေးနဲ့တန်ဖိုးဖြတ်ပြီးသူကတသောင်းပေးဘူးတာငါတသိန်းပြန်ကတော့ပေးပြီးသူကငါ့ကိုဆန်တစ်သိန်းလေးပေးဘူးတာငါကနှစ်သိန်းပြန်ပေးပြီးပြီငါတောင်မှကျေစုများနေပြီတချို့ကဒါမျိုးရှင်သေးစိတ်တက်တွေနဲ့တကယ်ဒုက္ခရောက်တဲ့အချိန်ကူညီတာကိုသွားပြီးတော့တန်ဖိုးဖြတ်တယ်ဆိုရင်ဒါဘုန်းကြီးတို့လောကမှာကျေစုမသိသူသိပေမဲ့လို့ကျေစုကိုမဆက်သူကျေစုကိုမသိဟန်ဆောင်သူဖြစ်သွားပါလေဒ ဒီလိုပုံကူမျိုးတွေရလောကကြီးတွေမှာမရှိလေကောင်းလေတဲ့ရှိရင်ပူလောင်နေမှာပဲဒါမျိုးတွေလည်းရှိတယ်ပေါ့ဒါကြောင့်ခွန်ကြီးတို့ဒီလိုဓက်ခံညံ့နေပါလို့ရှိရင်လည်းပဲချက်ချင်းဖြတ်ပြရတယ်ဓက်ခံကောင်းပါတယ်ဆိုရင်ဒီဓက်ခံလေးကိုဆက်လက်ကောင်းအောင်ဝေးမိရဒါမှခွန်ကြီးတို့ရည်မှန်းတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါတယ်အဲ့တော့ရှင်သေးရဒီလိုကျေးဇူးကန်းတဲ့စကားပြောလိုက်တဲ့အခါဘုရားလောင်တိတ်တောက်ငယ်လေးပြောတဲ့စကားဘုရားရှင်ကဗာပြန်ပြီးတော့ရဟန်းတော်လေးကိုဟောတယ်လေဆိုတော့တိတ်တောက်ငယ်ပြောတဲ့စကားကအာကတိညုမာကတရံကတတအပတိကာရကံအာကတိညုမာကတရံကတတအပတိကာရကံယတမိန်ကတိညုတာနတ္တိဤရတာတတသေဝနာတဲ့လောကမှာတဲ့ကျေစုမတိသူတိပိမဲ့ကျေစုကိုပြန်ပြီးတော့မဆက်သူလိုအပ်နေပါလျက်နဲ့ကျေစုကိုစပြီးတော့မပြုသူဒီလိုပုံကိုယ်ရင်းနဲ့ပေါင်းသိရတာဘာမှအကျိုးမရှိပါဘူးတဲ့ဆိုစွာဘုန်းကြီးကြပြလေးစီခဲ့တာဒီတရားကိုပြန်ပြီးတော့အနှစ်ချုပ်စီထားတာပါအဲ့တော့ဒီလိုပုံကိုယ်တွေနဲ့ပေါင်းသိလို့ဘာမှမထူးပါဘူးအကျိုးလည်းမရှိဒီဘွားလည်းအကျိုးမရှိတန်တရာမှာလည်းပဲအကျိုးမရှိပါဘူးလေနောက်ဘာဆက်ပြီးတော့ပြောတယ်လဲဆိုတော့ယတတံမူကားစေနေနာမိတ္တတံမောနလဘတိအနုသုယမနကောတံတဏိကံဓမ္မာပကမိတဲ့အဲ့တော့ဒီလိုကျေးဇူးတည်တာကျေးဇူးဆက်တာစပြီးတော့ကျေးဇူးပြုတာဒီလိုမိတ်ဆွေရဲ့ကျင့်ဝတ်တရားမရှိတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးကိုညွန်နဲ့မငင်ညိုပါနဲ့စိတ်လည်းမတူပါနဲ့ဒီပုဂ္ဂိုလ်ထံနေပြီးတော့တဖြည်းဖြည်းဝေးအောင်သာသွားပါတော့တဲ့ဒီပုဂ္ဂိုလ်ကြီးကဝေးလေကောင်းလေပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးကမရှိလေကောင်းလေပုဂ္ဂိုလ်ကြီးတဲ့ဒါမျိုးပြန်ပြီးတော့တစ်တောင်ငှက်လေးပြောတာကိုမြတ်စွာဘုရားကပြန်လဲပြီးတော့ဟောကြားခဲ့တယ်ဒါကြောင့်ခွန်ကြီးတို့မိမိတို့ယနေ့ကုသပြုတဲ့ပုဂ္ဂိုလ်ကြီးဟာဒါလိုပုဂ္ဂိုလ်မျိုးမဖြစ်အောင်လောကကြီးတွေမှာမရှိသေးကောင်းလေးပုံကူမျိုးမဖြစ်အောင်ဘာလုပ်ရမလဲယေရှုကိုသိရပါတယ်ယေရှုဆိုတာတမဲဖြစ်တဲ့ကမ္ဘာလောကကြီးရဲ့ယေရှုဘုံကြီးပြောခဲ့ပြီအုတ်ချုပ်သူနဲ့အောက်ကအုတ်ချုပ်ခန်းနဲ့ပြည်သူတွေအချင်းချင်းယေရှုတရားမိတ်ဆွေချင်းချင်းရဲ့ယေရှုတရားမိဘနဲ့သားသမီးရဲ့ယေရှုတရားဆရာသမားနဲ့တပည့်ရဲ့ယေရှုတရားမောင်နှမချင်းချင်းရဲ့ယေရှုတရားတွေဒါတွေအားလုံးသိရတယ်နောက်ဆုံးကိုယ့်ရဲ့ဝန်ထမ်းတွေရဲ့ယေရှုတရားဝန်ထမ်းတွေလည်းပဲလုံရှင်ရဲ့ယေရှုတရားဒါလေးတွေသိပြီဆိုရင်လောကကြီးထဲမှာမရှိမဖြစ်ပုဂ္ဂိုလ်ယေရှုသည်ယေရှုဆက်တဲ့ပုဂ္ဂိုလ်နောက်ဆုံးစပြီးတော့ယေရှုပြုနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြီဆိုရင်မရှိမဖြစ်ပုဂ္ဂိုလ်အနီးကနေတဲ့ပုဂ္ဂိုလ်တွေဖြစ်သွားပြီတဲ့ဒါလေးတွေကဘုန်းကြီးတို့သိပြီးတော့အင်မတန်မှမှတ်သားစရာကောင်းတဲ့အချက်ကလေးတွေကဲဒါလေးတစ်ခေါက်ပြန်ဆိုရအောင်လောကကြီးလိုက်သူများပြုအပ်ယေရှုမြတ်ဆက်ဆက်မတည်သူတိပင်တိပါဘေဒောခမှန်စွာမဆက်သူကိုကရှိဦးညက်ကျေစုအထူးစား၍မပြုသူပုဂ္ဂိုလ်သုံးမျိုးပေါင်းတင်อยู่အကျိုးမရှိဟုမငင်မညူစေမတူဝေးကိုဝေးမှဖြစ်မိသူအဲ့တော့မြတ်စွာဘုရားကအရှင်ဒေဝရရဲ့ကျေးဇူးကမ်းနာတွေကိုအကြောင်းပြုပြီးတော့ဒီဇက်တော်ဟောခဲ့တယ်ဒါလေးကိုဘုန်းကြီးကသင်ခန်းစာကြီးကိုဓမ္မလက်ဆောင်ပေးတယ်ပေါ့နောက်တစ်ချက်ဘုန်းကြီးပြောပြအောင်မယ်ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ရဲ့အမျက်ဆုံးအဂ္ဂတဝကကြီးဖြစ်တဲ့အရှင်သာရိပုတ္တရာအကြောင်းလေးအင်မတန်တူးယူစရာကောင်းတယ်အရှင်သာရိပုတ္တရာကျေးဇူးတည်တတ်တာကတော့သူရဲ့သူ့ကိုသောတာပန်ဖြစ်အောင်တရားလိုရအောင်တရားဟောခဲ့တဲ့အရှင်အသက်ကြီးမထေရဆိုရင်တိတ်ကျေစုတည်တာအရှင်အသက်ကြီးမထေရအနောက်ယမသရဏသုံးရင်အနောက်ကိုခေါင်းပြုပြီးတော့အိတ်တာရှင်သာရိပုတ္တရာကအရှိယမသရဏသုံးရင်အရှိကိုခေါင်းပြုပြီးတော့အိတ်တယ်အနောက်ယမသရဏသုံးရင်အနောက်ကိုခေါင်းပြုအိတ်တယ်ဒီလောက်ထိကျေစုတည်ခဲ့တာနောက်ပြီးတော့သူ့ကိုဆွန်တစွန်လောင်းဘူးတဲ့ပုံနာတယောက်သူကိုရံပြုတ်ပေးမဲ့သူမရှိတော့မြတ်စွာဘုရားကဒီပုံနာရဲ့ကျေးဇူးဘယ်သူသိတယ်လဲဆိုတော့ရှင်သာရိပုတ္တရာသူသိတဲ့အကြောင်းရာဇေကျော်မြို့မှာဆုံးကံသွားတော့ဆွန်တစွန်လောင်းပေးမှုတဲ့အကြောင်းလျှောက်ထားတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုအပ်လိုက်တော့ရှင်သာရိပုတ္တရာကအဲ့ဒီဆွန်တစွန်လောင်းမှုတဲ့ပုံနာကိုအဲ့ဒီဆွန်တစွန်ရဲ့ကျေးဇူးကြောင့်ရံပြုတ်ပေးတယ်ဆွန်ကွန်ရှာတဲ့အခါမှာကိုယ်တိုင်ဒေသစာရီခေါ်ပြီးတော့ဆွန်ကွန်ပြည်တော်အောင်လုပ်ပေးတယ်ရန်တာဖြစ်တဲ့အတီတရားဟောတရားပြပြီးတော့ဩဝါဒတွေပေးပြီးတော့ဆောင်လျှောက်သွားတယ်။နောက်ဆုံးအဲ့ဒီပုံနာရန်တာဖြစ်သွားခဲ့တယ်။အဲ့တော့ရှင်သာရိပုတ္တရာဆွန်လေးတစုံလောင်းမှုတာနဲ့ရန်တာဖြစ်အောင်တိကျေးဇူးတွေဆက်သွားပါတယ်။အဲ့ ဲ့တော့ရှင်သာရိပုတ္တရာဒီအကြောင်းတွေကတော့တရားတော်မှာကြားဘူးမှာပဲအဲ့တော့ဘုန်းကြီးထူးဆန်းတာလေးတခုပြောမယ်ရှင်သာရိပုတ္တရာရဲ့ကျေးဇူးတည်မှုနဲ့ဆက်ပြီးတော့ပေါ့အဲ့တော့ရှင်သာရိပုတ္တရာရဲ့ကျေးဇူးတည်မှုကဘယ်လိုလဲဆိုတော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်လောင်းရှင်သာရိပုတ္တရာကလူဘဝတုန်းကဥပတိတ်တပရပိုက်တယ်အရှင်မောဂလန်ရဲ့နာမည်ကကောဠိတပရပိုက်တယ်သာသနာပေါ်မရောက်ခင်တော့ဒီနာမည်ကြီးပေါ့သူတို့ဒီနေ့ပွဲကြည့်ရင်လေတန်ဝေကတွေဖြည့်ပြီးတော့တေခြင်းအတွမြောက်ကြောင်တရားတွေရှားပွေမယ်ဆိုပြီးတော့သူတို့ထွက်လာခဲ့ကြတယ်ဒီတော့ရာဇေကျိုမျိုးမှရှိနေတဲ့တိတ်ထဆရာကြီးတယောက်ဖြစ်တဲ့တင်းစီဆရာကြီးတန်မှာသူတို့တပည့်ခံယူကြတယ်ပရပိုက်ဝတ်ကြတယ်ပေါ့အဲ့တော့ဝတ်ပြီးတော့တင်းစီဆရာကြီးတန်မှာလည်းပဲတေခြင်းကလွတ်မြောက်ကြောင်တရားတွေမရှိဘူးဆိုတာသိတော့ပြန်ပြီးတော့စုတ်ခွာလာကြတယ်တင်းစီဆရာကြီးတန်ဖွင့်ပန်ပြီးတော့သူတို့မတေကြောင်တရားဖြစ်တဲ့တေခြင်းရဲ့လွတ်မြောက်ကြောင်တရားဖြစ်တဲ့ဒီတရားသူတရားမြတ်ကိုရှာပါဦးမယ်သူဖွင့်ပန်ပြီးတော့ထွက်တာထွက်တော့သူတို့နှစ်ယောက်လမ်းခွဲကြတယ်ပေါ့ရှင်သာရိပုတ္တရာလောင်းနဲ့ရှင်မောဂလန်လောင်းအဲ့တော့မတေခြင်းတရားကိုစပြီးတော့တွေးတဲ့သူကနောက်တဦးကိုပြောရမယ်ဆိုပြီးကတိကဝဝန်ခံကတိတွေယူပြီးတော့တရားရှာထွက်ကြတော့အဲ့တော့ရှင်သာရိပုတ္တရာလောင်းကဗာနဲ့သွားတွေ့တယ်လေဆိုတော့ပင်စဝက်ကြီး၅ဦးလေးကရှင်အသက်တိမထေအငယ်ဆုံးဖြစ်တဲ့ရှင်အသက်တိမထေနဲ့တွေ့ပြီးတော့တရားသူတရားနာတယ်တရားနာတော့သောတာပန်ဖြစ်သွားတယ်အချင်းကျုပ်ပဲပြောကြပါစို့အဲ့တော့ရှင်သာရိပုတ္တရာလောင်းကတရားသူရပြီဆိုတော့သူ့ရဲ့တငယ်ချင်းဖြစ်တဲ့ရှင်မောဂလန်လောင်းပေါ်လိတာကြီးသွားတယ်သွားပြီးတော့တရားပြန်ဟောလိုက်တာရှင်မောဂလန်လောင်းလည်းပဲရှင်သာရိပုတ္တရာရဲ့ထံကနေပြီးတော့တရားနာပြီးတော့သောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်တဲ့အချိန်မှာရှင်မောဂလန်လောင်းပေါ်လိတာကဘာပြောတယ်ဆိုတော့အဆွေတဲ့ငါတို့ရဲ့ဆရာဖြစ်တဲ့ဘုရားရှင်ဘယ်မှာတရင်သုံးလဲဆိုတော့ဆရာဖြစ်တဲ့အတ္တိမတိကတော့ပြောတယ်ရာဇေကျိုမျိုးဝေလူဝံเจ้าမှာတရင်သုံးတယ်လို့ပြောတယ်လို့ပြန်ပြီးတော့ပြောလိုက်တယ်ဒီတော့ရှင်မောဂလန်လောင်းဖြစ်တဲ့ကောလိတပရပိုက်ကကဲဆရာဘုရားကြီးသွားကြပါစုလို့ပြောတယ်အဲ့တော့ရှင်သာရိပုတ္တရာလောင်းဖြစ်တဲ့ဥပတိတ္တကဘာပြန်ပြောတယ်လဲဆိုတော့အဆွေတဲ့ငါတို့ရဲ့ဆရာကြီးရှိတယ်တိဋ္ဌိဆရာကြီးတင်စီဆရာကြီးပေါ့အဲ့တော့ငါတို့ထိုးထွင်းသိပြတရားသူကိုဆရာကြီးကိုပြန်ပြီးတော့ဟောကြအောင်စို့ငါတို့ဟောတဲ့တရားကိုဆရာကြီးကသိနိုင်စွမ်းရှိလို့ရှိရင်လည်းပဲသိသွားပါလိမ့်မယ်တကယ်လို့သိနိုင်စွမ်းမရှိဘူးဆိုရင်လည်းငါတို့ဘုံမှာယုံကြည်ပြီးတော့မြတ်စွာဘုရားထံသွားလိမ့်မယ်မြတ်စွာဘုရားထံကတရားနာယူပြီးတော့မတ်ဖို့နိဗ္ဗာန်ဆိုတဲ့တရားသူတရားမြတ်ကြီးရသွားပါလိမ့်မယ်ဒါကြောင့်ဆရာကြီးကြီးသွားကြပါအောင်စို့လို့ပြောလိုက်တယ်အဲ့တော့ဒီနေရာမှာဘုန်းကြီးဘာပြောချင်တာလဲဆိုတော့ကြည့်လိုက်နော်အရှင်မောဂလန်နဲ့ရှင်သာရိပုတ္တရာအခတာဝကချင်းအတူတူပဲအဲ့တော့ရှင်သာရိပုတ္တရာလောင်းဖြစ်တဲ့ဥပတိတ်တပရပိုက်ကတရားသူရတာနဲ့တူရင်နဲ့သူ့ဘုံမှာအထိုက်လျောက်နေကျေးဇူးနည်းနည်းပါးပါးရှိခဲ့တဲ့တင်စီဆရာကြီးကိုတွားပြီးတော့တရီးရတယ်တင်စီဆရာကြီးကိုကျေးဇူးဆက်မယ်ဒီစိတ်ကြီးပေါ်သွားတယ်အရှင်မောဂလန်လောင်းဖြစ်တဲ့ကောလိတာကတော့တရီးမရဘူးတရီးမရတာလည်းသဘာဝကျပါတယ်ဘာဖြစ်လို့လဲဆိုတော့တင်းကြီးဆရာကြီးတိတ်ကြီးဆရာကြီးတင်ပေးတယ်ဆိုတဲ့အယူဆတွေအမှားတွေကြီးပဲခေါင်းကြီးတို့တိတ်ကြီးဆရာကြီးဆိုတော့အယူဆတွေကမှားယွင်းတာဟုတ်တကယ်လို့တိတ်ကြီးဆရာကြီးတင်ပေးလိုက်တဲ့အတိုင်းကျင့်ကြံခဲ့မယ်တသက်လုံးကျင့်သွားမယ်ဆိုရင်ခေါင်းကြီးတို့ငရဲတောင်းတောက်ထိုးကြသွားနိုင်တယ်အယူဆမှားတွေတင်ပေးမှာဟုတ်အဲ့တော့ရှင်မောဂလန်ကမှားယွင်းတဲ့အယူဆတွေတင်ပေးတဲ့ဆရာကြီးကိုသတိမရတာဒါကတော့ခေါင်းကြီးတို့ပုံမှန်သဘာဝပါဒါသိပြီးတော့စိုးစိုးရွားရွားပြဿနာလည်းမဟုတ်အရှင်သာရိပုတ္တရာရဲ့စိတ်ထားလေးကိုပြောခြင်းတာကိုယ့်ကိုမကောင်းတဲ့ပညာတွေသင်ပေးတဲ့အဝိဇ္ဇငရဲ့ကြားစီနိုင်တဲ့ပညာတွေကိုသင်ပေးတဲ့အယူဆတွေကိုသင်ပေးတဲ့ဆရာကြီးကိုတောင်းမှရှင်သာရိပုတ္တကိုယ်တော်မြတ်ကသတိရတယ်တဲ့ကျေးဇူးဆက်ကျင်စိတ်တွေပေါ့တယ်ဘုရားတို့ရှင်သာရိပုတ္တနဲ့ရှင်မောဂလန်တိဋ္ဌိဆရာကြီးကြီးရောက်မှတိဋ္ဌိဆရာကြီးရဲ့ပို့ပြီးတော့ဘုံကြည်သွားတာပါအဲ့တော့သူတို့ကြောင့်ဘုံကြည်သွားတဲ့ဆရာကြီးပဲဆရာကြီးကသူတို့ကိုကြွေးမွေးတယ်ဆိုတာနည်းနည်းပါးပါးနေမှာသူတို့ကြောင့်ဆရာကြီးဘုံကံကြည်သွားတာဒါပေမဲ့လို့ရှင်သာရိပုတ္တရာကိုယ်တော်မြတ်ကသူနေတဲ့ငဲစဉ်တုန်းကနေစရာလေးတွေပေးတာရှိမှာပေါ့စားစရာလေးတွေကြွေးဘူးလားရှိမှာပေါ့သူ့ရဲ့အယူဆမကောင်းပေမဲ့အဝိဇ္ဇငရဲ့ကြစီနိုင်ပေမဲ့လို့ကျေးဇူးတရားကိုရှင်သာရိပုတ္တရာကကြည်တယ်တဲ့မြင်တတ်အောင်ကြည်တယ်ကြည်ပြီးတော့တိတ်တိဆရာကြီးကိုကျေးဇူးဆက်ကျင်တဲ့စိတ်ကြီးတပွားပွားပေါ်လာတယ်အဲ့တော့ဘုန်းကြီးတို့တရားမကြီးကိုနဲ့ကိုချင်းစာကြည့်ပေါ့ဘုန်းကြီးတို့တချို့အတန်းကြောင်မှာပညာသင်ကြားနေတဲ့ကလေးတွေဒါလေးတွေဘုန်းကြီးတို့ရှင်သာရိပုတ္တရာကျောင်းလေးတွေပြောပြတဲ့တယ်တချို့ကလေးတွေကဆရာဆရာမကြီးကိုငါတို့ပတ်စံပေးသင်တာပဲဆိုပြီးတော့မောင်မောင်မမဆက်ဆံနေကာရဝတရားမရှိဘဲနဲ့ဆက်ဆံနေ ဘုရားတို့မြန်မာစကားပေါ်မှာတလုံစားဘူးသူကျေးဇူးတဲ့ရှင်သာရိပုတ္တရာဆွန်လေးတစုံလောင်းမှုတာနဲ့ပုံနာကြီးကိုရန်နာဖြစ်အောင်ကျေးဇူးဆက်ခဲ့တယ်။သူ့ရဲ့ရိတ်အဝတ္တလေးခဏနေခွင့်ရတယ်။မကောင်းတာတွေသင်ပေးတဲ့ဆရာဦးပဲရှင်သာရိပုတ္တရာကျေးဇူးဆက်ခြင်းနဲ့စိတ်တည်နဲ့ဒီလိုတရိယာပြီးတော့သွားပြီးတော့ကျေးဇူးဆက်ခဲ့သေးတယ်ပေါ့။အဲ့တော့ဘုရားတို့ယနေ့ခေတ်မှာတချို့ကြောင်းသားကြောင်းသူတွေဆရာသမားပေါ်မှာလေးစားမှုကင်းဖို့မောင်မောင်မားမားဆက်ဆံတာတွေရှိလာတယ်ဒါလေးတွေကိုယ့်ရဲ့မျိုးဆက်တွေမပေါအောင်ကျေးဇူးတရားကိုတည်တတ်အောင်ဒါလေးတွေရှင်သာရိပုတ္တရာရဲ့အကြောင်းလေးတွေမိမိတို့ပြောပြတဲ့နဲ့ဘုန်းကြီးတို့တန်ခါလောကမှာလည်းပဲတပည့်တွေကဆရာသမားရဲ့ကျေးဇူးတွေတည်တာနဲလာတော့စာတင်တိုင်းဘုန်းကြီးလှုပ်ချင်တဲ့ဘုန်းကြီးနဲလာတယ်စာချပေးချင်တဲ့ဘုန်းကြီးတွေနဲလာတယ်ဒါတွေကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့ခုရှင်သာရိပုတ္တရာကိုတော်မြတ်ကကိုယ်ကိုငရဲကြမယ်ပညာသင်ပေးတဲ့ဆရာကြီးကိုတောင်းမှကျေးဇူးဆက်ကြစို့လို့တတိတရားဖြစ်တယ်ရှင်မောကလန်ကတော့မကောင်းတာတွေသင်ပေးလို့ဖြစ်ပါလိမ့်မယ်တတိကိုမရပါဘူးအဲ့တော့သူတို့နှစ်ယောက်ဆရာကြီးကြီးသွားကြတယ်ဆရာကြီးကြီးသွားပြီးတော့ဆရာကြီးကိုယတနာတုံမှလောကမှာပေါ်တဲ့အကြောင်းဒါကြောင့်မို့အနှစ်မဲ့တဲ့ပစ္စည်းလေးပါဘုံကံကြီးမာတဲ့အနှစ်သားမရှိတဲ့ဒီတရားတွေမှာလှဲ့လေမနေပါနဲ့တော့လာကြပါမြတ်စွာဘုရားကသွားကြပါစို့ဒါမျိုးသွားပြီးတော့စီယုံတော့ဆရာကြီးကငါမလိုက်နိုင်ပါဘူးတဲ့ဒီတော့ဘာဖြစ်လို့မလိုက်နိုင်တာလဲမေးကြည့်တဲ့အခါကျတော့ငါကတဲ့လူအများရဲ့ဆရာကြီးဖြစ်နေနေခဲ့ရတယ်အဲ့တော့ဥပမာအဖြစ်ရေတဲအိုးကြီးဘဝနေပြီးတော့ရေခတ်ဦးငယ်ဘဝရောက်တာနဲ့တူသွားနိုင်တယ်ဆရာကြီးဖြစ်နေနေခဲ့တဲ့ငါရန်ကုန်မှထံမှာတပည့်ဖြစ်နေနေလို့ရှိရင်ရေတဲအိုးကြီးကနေရေခတ်ဦးငယ်လေးဖြစ်သွားတာနဲ့တူတယ်တဲ့ဒါကြောင့်မလိုက်နိုင်ပါဘူးလို့ပြန်ပြောတယ်ဒီလိုရှင်သာရိပုတ္တရာနဲ့ရှင်မောကလန်လည်းပဲဆရာတဲ့ဒီလိုမလုပ်ပါနဲ့ဆိုတော့ရှိပါစေတဲ့မင်းတို့ကသွားကြတော့ငါတော့မလိုက်နိုင်ဘူးဒါမျိုးပဲပြန်ပြောတယ်အဲ့တော့ရှင်သာရိပုတ္တရာရှင်မောကလန်ကပရိယတ်တမျိုးနဲ့ပြောတယ်ဆရာတဲ့လောကမှာဘုရားရှင်ပွင့်တော်မူတဲ့ခြင်းအစပြီးတော့လူတွေဟာမြတ်စွာဘုရားထံကိုပဲသွားကြပါတယ်မြတ်စွာဘုရားကိုပဲပူဇော်ကြပါတယ်တဲ့ကျွန်တော်တို့လည်းပဲဆရာကြီးထံမှာမနေတော့ပါဘူးမြတ်စွာဘုရားထံမှာသွားကြပါလေ။ဆရာကြီးဘယ်လိုလုပ်မှလဲလို့ပြန်ပြောတော့ဆရာကြီးကပါပြောတယ်လေဆိုတော့အမောင်တို့တဲ့လောကမှာပညာရှိတဲ့ပုဂ္ဂိုလ်နဲ့ထူအနေတဲ့ပုဂ္ဂိုလ်ဘယ်သူကများတယ်လဲတဲ့ဒီတော့ရှင်သာရိပုတ္တရာရှင်မောကလန်ကထူအတဲ့ပုဂ္ဂိုလ်ကများတဲ့အကြောင်းပညာရှိရနေတဲ့အကြောင်းပြန်ပြီးတော့ပြောတော့ဆရာကြီးကဘယ်လိုပြောလိုက်တယ်ဆိုတော့အဲ့တော့တဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေကပညာရှိတဲ့ရဟန်းကောဓမထံသွားကြနိုင်တယ်ထူရတဲ့ပုဂ္ဂိုလ်တွေကထူရတဲ့ငါစီလာကြလိမ့်မယ်တဲ့သင်တို့ဘာမှစိတ်မဖြစ်နဲ့သွားကြပါတော့တဲ့ဆိုလိုတာလောကမှာထူရတဲ့ပုဂ္ဂိုလ်တွေကများတော့သူစီကိုယ်ပွယ်မဲ့ပုဂ္ဂိုလ်တွေအများကြီးရှိသေးတယ်လို့သူကလာဘတ္တကာရနာမည်ကျော်တဲ့ဘက်မှာဆရာကြီးဖြစ်ရတယ်ပြီးတော့ဂုံယူရတဲ့အလုပ်မှာတိတ်ပြီးတော့ကျေနဲ့နေတယ်သူယူသူမှားမှန်းတော့သူသိပါလိမ့်မယ်ဒီလိုနဲ့ရှင်သာရိပုတ္တရာရှင်မောကလန်ကယေရှုဆက်ခွင့်မရတော့ဘဲနဲ့မြတ်စွာဘုရားထံကြွသွားကြတယ်ဒါပါပြောချင်တာလဲဆိုတော့ဘုန်းကြီးတို့ရှင်သာရိပုတ္တရာရဲ့စိတ်တက်အင်မတန်မှဉာဏ်ဖြင်းတဲ့အပေလေးပါးကိုကြားစီနိုင်တဲ့ငရဲရောက်စီနိုင်တဲ့ပညာတွေသင်ပေးတဲ့ဆရာကြီးကိုတောင်းမှနောက်ဆုံးဘုန်းကြီးတို့သူ့ရဲ့ကျေးဇူးတရားလေးတွေမြင်ပြီးတော့နောက်ဆုံးချိန်ထိကျေးဇူးဆက်သွားပါတယ်ကျေးဇူးဆက်ဖို့ကြိုးစားခဲ့ပါတယ်မအောင်မြင်တာအောင်မြင်တာကတက္ကန္တပေါ့ဒါကြောင့်ဘုန်းကြီးတို့အဆက်အွယ်ဖြစ်တဲ့ဘုရားရှင်လေးပဲမေရောနတာကိုတောတာပန်ဖြစ်အောင်ပေတကပေးအောင်ကျေးဇူးဆက်သွားခဲ့တယ်ကျေးဇူးတွေပြီးသွားခဲ့တယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာကိုလည်းမြတ်လဲမေရောဤမိစ္ဆာတိတိယူအာနေလွတ်ပြီးတော့တရားသူရအောင်အပေတကပေးအောင်နိဗ္ဗာန်ချမ်းသာမြတ်မောပြုအောင်ကျေးဇူးတည်ပြီးတော့ကျေးဇူးဆက်သွားခဲ့တယ်လောကီဆရာကြီးကိုလည်းအကောင်းဆုံးကျေးဇူးတက်နိုင်နေများဆက်ခဲ့တယ်မရတာရတာတစ်မျိုးပေါ့ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတည်တဲ့လမ်းစဉ်ကျေးဇူးဆက်တဲ့လမ်းစဉ်လိုအပ်လာလို့ရှိရင်စပြီးတော့ကျေးဇူးပြုတဲ့လမ်းစဉ်ဆိုတာဘုရားတို့ဖျားစားတဲ့သူတော်ကောင်းတွေရဲ့လမ်းစဉ်တွေဖြစ်ပါလေဒီလိုပုဂ္ဂိုလ်မြတ်တွေရဲ့လောကကြီးမှာမရှိမဖြစ်ပုဂ္ဂိုလ်တွေတဲ့ကျေးဇူးမတည်ဘူးကျေးဇူးကမ်းတယ်စပြီးတော့လိုအပ်နေပါလိမ့်နဲ့ကိုယ်နဲ့မဆိုင်ဘူးဆိုပြီးဖာတိပါဒာနေပြီးတော့ကျေးဇူးမပြုဒီလိုပုဂ္ဂိုလ်တွေရှိနေလောကကြီးမှာငြိမ်းချမ်းမှုတွေကင်းပျောက်သွားနိုင်တဲ့အတွက်လောကကြီးထဲမှာမရှိလေကောင်းလေပုဂ္ဂိုလ်ဝေးဝေးနေရမဲ့ပုဂ္ဂိုလ်တိမ်နေနေတောင်မှကိုပေါင်းစိတ်ကနေရမယ်ပုံကိုယ်တည်းဒီအိဗေကိုရည်ရွယ်ပြီးတော့ဘုန်းကြီးကယနေ့အနေဝိနေတဲ့သူဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ကိုကိုကိုလည်းပဲမရှိမဖြစ်ပုံကိုယ်တည်းဖြစ်အောင်ကြင်ကြံကြိုးကိုအားထုတ်နိုင်ကြပါစေကိုရဲ့တူတွေသားတွေသမီးတွေတပည့်တွေဝန်ထမ်းတွေမျိုးဆက်တွေကိုလည်းပဲမရှိမဖြစ်ပုံကိုယ်တည်းဖြစ်အောင်ယေရှုတည်တဲ့ဖို့ယေရှုဆက်တဲ့ဖို့စပြီးတော့လိုအပ်လာရင်ယေရှုပြုနိုင်တဲ့ပုံကိုယ်တည်းဖြစ်ဖို့ လက်ဆင့်ကမ်းအမွေပေးနိုင်ကြပါသည်ဒီလိုကျင့်သုံးပြီးတော့နှလုံးသားထဲမှာပါရမီတွေရင့်တန်ပြီးမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်းမြန်စွာမြတ်မောပြုနိုင်ကြပါစေကုန်သတည်းကဲအလုံးရေစချအမြတမ်းပေးဝေချာစု